Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အတန်းကနေ2025ခုနှစ်ဖေဖော်ဝါရီလ14ရက်တောက်ကြညဘိုင်း VOA မြန်မာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီနဲ့10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4633လိုင်းလမီတာ190 kHz 1505တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီ။ဒီညအတွက်စီစဉ်မှုကတော့ကျွန်မခင်နေပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါ။သတင်းတွေကိုမခင်လေးနဲ့အတူတင်ပြပေးမှာပါ။သတင်းတွေထဲမှာဆိုလို့ရှိရင်ရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်ရေးဂျာမနီမျိုးနစ်လုံခြုံရေးဆွေးနွေးပွဲအမေရိကန်ဒုတိယသမ္မတဂျေရီ ဗန့်စ်နဲ့ယူကရိန်းသမ္မတဇာလင်စကီတို့တွေ့ဆုံမှုရှိပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရဝန်ထမ်းလျှော့ပေါ်ရေးအစီအစဉ်အရာအသည့်ငားရမ်းထားတဲ့အစမ်းကန်ဝန်ထမ်းတွေကိုအလုတ်ကနေစတင်ညှိနှိုင်းနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်ကရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ပြည်မှုအရာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိတ်တန့်အရာရှိတွေကိုအာဂျင်တီးနားရုံးကဖမ်းဝရမ်းထုတ်လိုက်ကြောင်းမြန်မာရိုဟင်ဂျာအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေတောက်ကြညတင်ဆက်နေကြအပတ်စဉ်အစည်းအဝေးကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုညပိုင်းနားဆင်ရမယ့်အထင်မှာတော့
လက်ရှိကြောင်းနဲ့တော့ခုတော့လောက်နေတယ်ဘောနော်ဒါပေမဲ့ဒီကျွန်တော်တို့လေဆိုင်မှာဖွင့်စီတယ်ပြန်လာတယ်ပြောတယ်ကြတော့စိုးရင်ပူပင်မှုတွေတော့အများကြီးရှိတယ်ဗျာ
ဒီပါထွက်ခွာမဲ့လူငယ်မျိုးသားတွေကိုရန်ကုန်လေဆိုင်မှာစစ်ကောင်စီအာဏာပိုင်တွေကတင်းတင်းကြပ်ကြပ်စစ်ဆေးပြီးတော့တချို့ကိုအိမ်ပြန်လွတ်နေတယ်လို့ကိုရိုင်းကြုံခဲ့ရသူတဦးက VOE ကိုပြောတာကိုကြားခဲ့ကြရတာပါနောက်ပိုင်းမှာတော့ဒီသတင်းအပြည့်စုံကိုတင်ဆက်ပေးသွားမှာပါနောက်ပြီးတော့စကိုင်းတိုင်းတွေကစစ်ကောင်စီရဲ့နေမြေရှင်းလင်းမှုကြောင့်ဒေသခံတွေစိုးရိမ်နေရတယ်နောက်ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်ကစစ်ရုံတွေမှာမြန်မာလူ့သမားတွေကိုမတရားခိုင်းစေနေတယ်ဆိုတဲ့သတင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဒါတွေအပြင်တောက်ကြညအပတ်စဉ်စီစဉ်နေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံတဲ့အမေရိကန်တခွင်၊သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြပေးသွားပါမယ်ရှင
်။ရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးနဲ့အတွဲဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်လာတဲ့အမေရိကန်ဒုတိယသမ္မတဂျေရီ ဗန့်စ်နဲ့ယူကရိန်းသမ္မတဇာလင်စကီတို့ဒီကနေ့တောက်ကြနေမှာတီးသန့်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ပြီးခဲ့တဲ့ရက်ကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတဗလာဒီမာပူတင်နဲ့ရောယူကရိန်းသမ္မတဇာလင်စကီနဲ့ပါဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနှစ်ဖက်စလုံးကငြိမ်းချမ်းရေးအတွက်ဆွေးနွေးညှိနှိုင်းဖို့ဆန္ဒရှိတယ်လို့ပြောဆိုထားပါတယ်။ရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်ရေးနဲ့ပတ်သက်ပြီးနီလန်းအတော်များများနဲ့ဖြစ်နိုင်ခြေတွေကိုတွက်ချက်ပြောဆိုနေတာတွေရှိပေမဲ့အမေရိကန်အနေနဲ့ယူကရိန်းရဲ့အထောက်အကြာအာဏာအတွက်အလေးထားပါတယ်လို့ဒုတိယသမ္မတဂျေရီ ဗန့်စ်ကလုံခြုံရေးညီလာခံကိုမသွားခင် Wall Street Journal ကိုပြောဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်အစိုးရကတော့ယူကရိန်းစစ်ပွဲမှာယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးအတွက်ယူကရိန်းအနေနဲ့နယ်မြေတချို့ကိုလက်လွတ်ရမှာဖြစ်တယ်လို့နေတိုအဖွဲ့ဝင်ဖြစ်ဖို့ကိုလည်းလက်လျှော့လိုက်ဖို့လိုတယ်လို့ပြောဆိုထားပါတယ်။သမ္မတဇာလင်စကီကတော့သမ္မတပူတင်စစ်ကိုအဆုံးသတ်နိုင်ဖို့အစဉ်သင်းရှိတယ်လို့ပြောဆိုချက်နဲ့ပတ်သက်ပြီးသတိထားယုံကြည်ကြဖို့နိုင်ငံတကာခေါင်းဆောင်တွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကတိုက်တွန်းခဲ့ပါတယ်။ဒါအပြင်ဆွေးနွေးမှုတွေမစတင်ခင်သမ္မတပူတင်ကြူးကြော်တိုက်ခိုက်နေတာတွေကိုအမေရိကန်အနေနဲ့အရင်ရက်အောင်လုပ်ဖို့လိုလားကြောင်းသမ္မတဇာလင်စကီကပြောဆိုထားပါတယ်။ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းနယ်မြေရဲ့ဘယ်လောက်ကိုရုရှားကရယူမယ်ဆိုတာမျိုးကိုတော့ပြောဖို့စောသေးတယ်လို့ဒုတိယသမ္မတဂျေဒီ ဗန့်စ်ကပြောဆိုထားပါတယ
်။အမေရိကန်ကုန်ပစ္စည်းတွေပေါ်အခွန်ကောက်ခံတဲ့နိုင်ငံတွေကသွင်းကုန်တွေကိုပြန်နဲ့အခွန်ကောက်ခံမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်နဲ့ကုန်သွယ်ဖက်နိုင်ငံတွေအပါအဝင်အမေရိကန်ကိုပစ္စည်းသွင်းနေတဲ့နိုင်ငံတွေအပေါ်အမေရိကန်ကုန်တွေကိုကောက်ခံတဲ့အခွန်နဲ့ညီမျှတဲ့သွင်းကုန်ခွန်တွေကိုပြန်ကောက်ဖို့အတွက်စီးပွားကူးသန်းဝင်ကြီးဖြစ်သမ္မတထရမ့်ယာထားတဲ့သူဟော့ဝက်လူနစ်စ်ကိုရောအမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ဖြစ်ယာထားသူဂျမီစင်ဂရီယာရောကသမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်ဘယ်နိုင်ငံတွေပေါ်ဘလောက်အခွန်ကောက်မှာလဲဆိုတာကိုတော့တာဝန်ပေးထားသူတွေတွက်ချက်ပြီးတော့သတ်မှတ်မယ်လို့လည်းသမ္မတထရမ့်ကကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အမေရိကန်မှာစစ်ရုံတွေလာဖွင့်တဲ့နိုင်ငံတွေကိုတော့အခွန်ကောက်မှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ် EU ဥရောပသမ္မတကဆိုရင်အမေရိကန်ကုန်တွေအပေါ်ကုန်ပစ္စည်းတန်ဖိုးထက်ဆောင်အခွန်ကောက်နေတာမမျှတာဘူးလို့ကုန်သွယ်ရေးဆိုင်ရာသမ္မတအထူးအကြံပေးပီတာနာဗာရိုကပြောဆို ပြောကြားခဲ့ပါတယ်။အိမ်ပြည်တော်မှာအိန္ဒိယသမ္မတနရင်ဒရာမိုဒီနဲ့ဂျာတာရင်းနီကမဆွေးနွေးခင်အခုလိုအပြန်အလှန်သွင်းကုန်ခွန်တွေကောက်ခံမှုအတွက်သမ္မတထရမ့်ကအမိန့်ထုတ်ခဲ့တာလည်းဖြစ်ပါတယ်။သူ့လူရဲဟာအားလုံးအတွက်မျှတတဲ့အတွက်ဘေးနိုင်ငံကမှစောရကမတက်နိုင်ဘူးလို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ထောင်စုအစိုးရဝန်ထမ်းအရေးအတွက်ရှော့ချရေးအစီအစဉ်အရအသစ်ငါးရန်ထားတဲ့အစမ်းခန့်ဝန်ထမ်းအားလုံးနှိပါကိုအလောက်ကနေရပ်ဆိုင်းမှုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။အစိုးရဝန်ထမ်းအပြည့်အဝမဖြစ်သေးတဲ့လုံသက်တစ်နှစ်အောင်အစမ်းကန့်ဝန်ထမ်းအားလုံးကိုအလုတ်ကနေရပ်ဆိုင်းဖို့ဝန်ထမ်းစီမံခန့်ခွဲရေးယုံ OPM ကနေအစိုးရဌာနအသီးသီးကိုမနေ့ကညွှန်ကြားခဲ့ပါတယ်။အစိုးရဌာနအသီးသီးမှနောက်ထပ်ဝန်ထမ်းအင်အားအကြီးအကျယ်လျှော့ချမှုတွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါတယ်။ဝန်ထမ်းစီမံခန့်ခွဲရေးယုံရဲ့စီရင်နေရ2024ခုနှစ်မတ်လကနေစတင်ငှားရမ်းခဲ့တဲ့အစမ်းကန့်ဝန်ထမ်း2,200ကျော်ရှိပါတယ်။ဝန်ထမ်းအင်အားလျှော့ချနိုင်ဖို့အမေကိုသမ္မတထရန့်ကအင်ကာနေ့တုန်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဌာနအသီးသီးအနေနဲ့ဝန်ထမ်းအင်အားအများပြားလျှော့ချဖို့အတွက်ပြင်ဆင်ဖို့ကိုလည်းပြောကြားခဲ့ပါတယ်။အစိုးရအသုံးစရိတ်လျှော့ချပြီးလုပ်ငန်းတွေမြန်ဆန်ထိရောက်အောင်ဆောင်ရွက်ဖို့အတွက်သမ္မတထရန့်ကခန့်အပ်ထားတဲ့ဘီလီယံနာတထေအီလွန်မတ်ကတော့အစိုးရဌာနအများအပြားကိုတယောက်မကြံလုံးဝဖျက်ပစ်ဖို့လိုအပ်တယ်လို့ကြာတာပရင်းကပြောကြားခဲ့ပါတယ်။အစိုးရဝန်ထမ်းတွေ၈လလောက်ထောက်ပံ့ကြေးယူပြီးမိမိသဘောအလျောက်နှုတ်ထွက်ခွင့်တင်ဖို့ကမ်းလှမ်းချက်အတွေ့စီရင်ပေးထားသူကတော့8,500လောက်ရှိတယ်လို့ဗိုလ်ထုနေကသမရအိမ်ဒူဘော်ကထုတ်ပြန်ထားပါတယ်။
အစ္စရေးနဲ့အပြစ်ခတ်ရရေးမပြတ်စီလိုဘူးလို့ဟာမတ်စ်အဖွဲ့ကပြောဆိုပြီးတဲ့နောက်မနေ့ပြန်စနေနေ့မှာပြန်လွှတ်ရမယ့်အစ္စရေးတရားခံတွေရဲ့အမိစင်းကိုဒီကနေ့တောက်ကြနေမှာထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။အစ္စရေးကအပြစ်ရရေးသဘောတူညီချက်ကိုဖောက်ဖျက်တယ်လို့ဟာမတ်စ်ဘက်ကဆွဆွဲပြီးတဲ့နောက်ဒီတစ်ပတ်တရားခံတွေပြန်လွှတ်မလွတ်တန်တရားဖြစ်နေကြတာပါ။ဟာမတ်စ်ဘက်ကတရားခံတွေပြန်မလွှတ်ရင်အစ္စရေးကတိုက်ခိုက်မှုတွေလည်းပြန်လည်စတင်မယ်လို့ချိန်ချောက်ပြောဆိုထားပါတယ်။ဂါဇာဒေသအပြစ်ခတ်ရစေးပြက်မှာကိုမလိုလားကြောင်းနဲ့ဒီအပြစ်ရဲ့သဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ဆန္ဒရှိပါတယ်လို့ဟာမတ်စ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အစ္စရေးဘက်ကလည်းဒီသဘောတူညီချက်ကိုအပြည့်အဝအကောင့်ထည့်ဖော်လိုက်နာဖို့လိုတယ်လို့သူကပြောဆိုခဲ့ပါတယ်။ဟာမတ်စ်ဘက်ကပြန်လွှတ်ပေးရမယ့်တရားခံ၃ဦးကိုမနေ့ပြန်စနေနေ့နေ့လည်းနှောက်ဆုံးထားပြီးတော့ပြန်မလွှတ်မပေးဘူးဆိုရင်အပြစ်ခတ်ရစေးပြက်ပြီလို့အစ္စရေးပြောရေးဆိုခွင့်ရှိသူကလည်းထပ်မံအတည်ပြုပြောဆိုပါတယ်။တရားခံတွေပြန်လွှတ်မပေးရင်ငရဲလို့ပြင်းထန်တဲ့တိုက်ခိုက်မှုတွေကြုံရမယ်လို့တမရထရက်ပြောဆိုထားတာကိုအစ္စရေးကာကွယ်ရေးဝန်ကြီးကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကပဲထပ်မံအတည်ပြုပြောဆိုပြီးတော့အရန်တပ်ဖွဲ့တွေကိုခေါ်ယူခဲ့ပါတယ်။ဟာမတ်စ်ဘက်ကတော့အစ္စရေးအပြစ်ရရေးသဘောတူညီမှုကိုမလိုက်နာပဲအစ္စရေးကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုလုပ်နေတယ်လို့လူသားချင်းစာနာမှုအကူအညီတွေဝင်ရောက်ဖို့ကိုလည်းဟန့်တားနေတယ်လို့ဆွဆွဲထားပါတယ်ရှင်။
ပြည်ရေးအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 1953ည9.25 kHz 1183ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာ9မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့တောက်ကြနေညပဲအတန်လွင့်အစီအစဉ်တွေမှာသတင်းတွေကိုဆက်လက်တင်ပြနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအရစစ်တပ်အကြီးအကဲဗိုလ်ချုပ်မူဂျီမင်းအောင်လိုင်နဲ့ထိတ်တန့်စစ်ပဲ့ရရှိတချို့ကိုအာဂျင်တီးနားရုံးကနေဖမ်းဝရမ်းထုတ်လိုက်တဲ့အကြောင်း UK အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ဖြစ်တဲ့ BRO UK ကဒီကနေ့ကြေညာချက်သစောင်းထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုအပါအဝင်အာဂျင်တီးနားနိုင်ငံရာဇသကြီးဥပဒေအရကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့စစ်ကောင်းဆောင်22ယောက်အပြင်2019ခုနှစ်ကသမ္မတတာဝန်ယူခဲ့တဲ့ဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တို့ကိုလည်းအာဂျင်တီးနားတရားရုံးကဖေဖော်ဝါရီလ13ရက်နေ့ကဖမ်းဝရမ်းထုတ်ခဲ့တယ်လို့ BRO UK ကဖော်ပြထားပါတယ်။ BRO UK အဖွဲ့ကထုတ်ပြန်ချက်မှာတော့စစ်တပ်တာဝန်ရှိသူတွေကိုသာဖမ်းဝရမ်းထုတ်ဖို့အဖွဲ့က2023ခုနှစ်မှာတရားရုံးကိုတောင်းဆိုခဲ့တာဖြစ်တယ်လို့ဦးထင်ကျော်ဒေါက်အောင်ဆန်းစုကြည်တို့နဲ့ပတ်သက်တဲ့အထောက်အထားတွေကိုတရားရုံးကိုမပေးခဲ့ဘူးလို့သူတို့ကပြောဆိုထားပါတယ်။အာဂျင်တီးနားတရားလိုရှေ့နေတွေကတရားဆုံးဖြတ်ပြီးဝန်တန်းဖန်ဝရန်ထုတ်ဖို့တရားရုံးကိုတောင်းဆိုခဲ့တာဖြစ်တယ်လို့ပြောဆိုပါတယ်။လက်ရှိနိုင်ငံရေးအခြေအနေအရဒေါက်အောင်ဆန်းစုကြည်နဲ့ဦးထင်ကျော်တို့ကိုဖန်ဝရန်မထုတ်ဖို့ BRO UK ရဲ့တောင်းဆိုချက်ကိုလည်းတရားရုံးကပယ်ချခဲ့တယ်လို့ပြောဆိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်စစ်ကောင်းဆောင်တွေကျူးလွန်ခဲ့တဲ့ဆိုပြီးလက်တင်အမေရိကလူ့အခွင့်အရေးအဖွဲ့တစ်ဖွဲ့ကအာဂျင်တီးနားနိုင်ငံဘွဲနိုစ်အဲရီစ်မြို့ကတရားရုံးမှာ2019ခုနှစ်နိုဝင်ဘာလမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။ဒီအမှုမှာတက်တဲ့အထောက်အထားခိုင်ခိုင်လုံလုံရထားပြီးဖြစ်တဲ့အတွက်ဖန်ရိုင်းထုတ်နိုင်မယ်လို့မျှော်လင့်ကြောင်းအာဂျင်တီးနားလူ့အခွင့်အရေးရှေ့နေကွန်တနာ Thomas Quintana ကလည်းပြီးခဲ့တဲ့မေလကလေးက VOE ကိုပြောဆိုခဲ့ပါတယ
်။ Online ငွေကြေးလိမ်လည်တဲ့ကြားဖြန်လုပ်ငန်းတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထူးအဖွဲ့ကိုဖွဲ့စည်းပြီးနှိမ်နင်းလုပ်ငန်းတွေဒီကနေ့စတင်အကောင့်ထဲပေါ်နေတဲ့အကြောင်းကရင်နေကြားဆောင်တပ်ဖွဲ့ BGF အကြီးအကဲဗိုလ်မှူးကြီးစောချစ်သူက VOE ကိုအတည်ပြုပြောဆိုပါတယ်။ဗိုလ်မှူးကြီးစောDD ဦးဆောင်ပြီးတော့အဖွဲ့ရဲ့28ဦးပါတဲ့ကြားဖြန်လူမောင်ကိုပပျောက်နှိမ်နင်းရေးအထူးတပ်ဖွဲ့တွေကိုဖွဲ့စည်းလိုက်တဲ့အကြောင်းကရင်နေကြားဆောင်တပ်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီကနေ့မှာတော့ BGF ထိန်းချုပ်ထားတဲ့ရွှေကုတ်ကုန်းနဲ့အနီးအနားဒေသတစ်ဝိုက်မှာကြားဖြန့်လုပ်ငန်းတွေကိုဝင်ရောက်စစ်ဆေးနေတဲ့ပုံတွေလူတွေကိုဖမ်းဆီးတဲ့ပုံတွေကိုလူမှုကွန်ရက်တွေမှာပြန့်နှံ့နေပေမဲ့ဒီပုံတွေနဲ့ပတ်သက်လို့ VOA အနေနဲ့တီးခြားအတည်ပြုချက်ရယူဖို့ကြိုးစားနေပါတယ်။လူပဏ္ဏယောက်ကိုဖမ်းဆီးထားပြီးတော့ဘယ်လိုပြန်ပို့မယ်၊ဘသူတွေနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာတွေကိုဗိုလ်မှူးကြီးစောချစ်သူကအသေးစိတ်ပြောဆိုခြင်းမရှိပါဘူး။ဗိုလ်မှူးကြီးစောချစ်သူအပါအဝင် BGF ခေါင်းဆောင်3ယောက်ကိုဖမ်းဝရန့်ထုတ်ဖို့ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းဆိုရကိုဒီသတင်းပတ်အစောပိုင်းမှာတောင်းဆိုထားပါတယ်။ဖမ်းဝရန့်ထုတ်ဖို့ကိစ္စလာမဲ့တနင်္လာနေ့မှာအပိသက်ဆုံးဖြတ်နိုင်မှုမျှော်လင့်တဲ့အကြောင်းလဲထိုင်းအရာရှိတွေကပြောဆိုထားပါတယ်။တချိန်ထဲမှာပဲ BGF ထိန်းချုပ်တဲ့နေရာတွေအပါအဝင်မြန်မာနေကြားနေရာ၅ခုကိုလျှက်စစ်မီနဲ့73စီတင်ပို့တာတွေထိုင်းနိုင်ငံကဆက်လက်ပိတ်ပင်ထားပါတယ်။
ငွေကြေးလိမ်လည်တဲ့ဂိုင်းနေစီကကင်တင်ခဲ့တဲ့သူတွေကိုဘယ်သူကအမှန်တကယ်လူကုန်ကူးခံရတယ်ဆိုတာကိုထုတ်ဖော်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့ထိုင်းတော်ဝင်ရဲတပ်ဖွဲ့ RTP ကဗန်ကောက်မြို့တော်မှာရှိတဲ့နိုင်ငံတကာတန်ယုံတွေကိုဖိတ်ကြားခဲ့တဲ့အကြောင်းဗန်ကောက်ပို့သတင်းစာမှာရေးသားဖော်ပြထားပါတယ်။မြန်မာလောနဲ့ကမ္ဘောဒီးယားနိုင်ငံကကယ်တင်ခဲ့တဲ့အနည်းဆုံးလူ260လောက်ထိုင်းရဲတပ်ဖွဲ့မှချုပ်နှောင်ထားပြီးသူတို့နဲ့ပတ်သက်တဲ့အချက်အလက်တွေပေးပို့ဖို့တန်ယုံတွေကိုထိုင်းရဲတပ်ဖွဲ့ကတောင်းဆိုထားပါတယ်။ကယ်တင်ခံရသူအားလုံးကလူကုန်ကူးခံရသူတွေမဟုတ်ဘဲအဲ့ဒီထက်မှလူကုန်ကူးရောင်းစားခံရသူတွေအဖြစ်ဟန်ဆောင်ထားတဲ့ကိုယ်ပိုင်အပြစ်ကျူးလွန်သူတွေပါဝင်နိုင်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။
ဂျာမနီသမ္မတဖရန့်ဝေါ်တာစမိုင်းမိုင်ယာကလူအုပ်ကိုကားနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့နေရာမှာအဖြူရောင်နှင်းစီတွင်လာရောက်ချထားပါတယ်။မြူနစ်မြို့ကန်တွေဝန်းထဲတဲ့အထိတ်မက်နေနဲ့ဖျောင်းနိုင်ထွန်ပန်းဝင်တွေလာရောက်ချထားတဲ့နေရာမှာဘရာဗီယာပြည်နယ်ဝန်ကြီးချုပ်မြူနစ်မြို့တော်ဝန်ထုံးနဲ့အတူသမ္မတကဒီကနေ့ဖေဖော်ဝါရီလ14ရက်တောက်ကြနေ့မှာလာရောက်ခဲ့တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုစောမှုကျော်နဲ့အတူကျွန်မတင်ဆက်ခဲ့တာပါအခုအရင်ဆုံးတော့သတင်းပေးပို့ချက်တွေနဲ့စတင်ပါတယ်ပြည်ပထွက်ခွာမဲ့လူငယ်မျိုးသားတွေကိုရန်ကုန်လင်းစိတ်မှာစစ်ကောင်စီအာဏာပိုင်တွေကတင်းတင်းကြပ်ကြပ်စစ်ဆင်းနေတဲ့အတွက်လူငယ်တွေစိုးရိမ်နေတဲ့သတင်းကိုအရင်ဆုံးပြောပြပေးချင်ပါတယ်မြန်မာနိုင်ငံတွင်းကပြည်ပထွက်ခွာမဲ့လူငယ်မျိုးသားတွေကိုရန်ကုန်ဒေသမှာစစ်ကောင်စီအာဏာပိုင်တွေကတင်းတင်းကြပ်ကြပ်စစ်ဆေးပြီးတော့တချို့ကိုအိမ်ပြန်လွတ်တယ်လို့ကိုရိုင်းကြုံခဲ့ရသူတွေက VOE ကိုပြောဆိုနေပါတယ်အခုလိုအခြေအနေတွေကြောင့်နိုင်ငံသားကိုထွက်ခွာဖို့ပြင်ဆင်နေတဲ့လူငယ်တွေကြားထဲမှာစိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်
မြန်မာနိုင်ငံမှာ18နှစ်ကနေ35နှစ်အောက်ပြည်ပထွက်ခွာမဲ့လူငယ်မျိုးသားတွေကိုအာဏာပိုင်တွေကရန်ကုန်လေစိတ်မှာအထူးတင်းတင်းကြပ်ကြပ်စစ်ဆင်းနေတာပါလူငယ်တချို့ကိုထွက်ခွင့်မပေးဘဲတားမြစ်တာတွေရှိနေတဲ့အကြောင်းကိုယ်တိုင်ကြုံခဲ့ရသူတွေကပြောပါတယ်အထူးသဖြင့်တော့ပြည်ပထွက်မဲ့လူငယ်တွေဟာစစ်ကောင်စီရဲ့စစ်မှုထမ်းစစ်ခေါ်ရေးဘုတ်အဖွဲ့ကမှတ်တမ်းတင်ထားတဲ့စစ်မှုထမ်းစစ်ရင်မှာပါဝင်သူဟုတ်မဟုတ်ပြည်သူစစ်မှုထမ်းကိုယ်ရေးအချက်အလက်စီမံခန့်ခွဲမှုစနစ် National Services Information Management System နဲ့စစ်ကောင်စီကစစ်ဆင်းနေတာဖြစ်တယ်လို့ပြည်တွင်းသတင်းဌာနတွေကရေးသားဖော်ပြတာတွေတွေ့ရပါတယ်စစ်ကောင်စီအနေနဲ့စစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့လူငယ်တွေကိုဖမ်းဆီးပြီးတော့အတင်းအဓမ္မစစ်မှုထမ်းခိုင်းတာတွေရှိနေတာကြောင့်ပြည်တွင်းမှာလူငယ်တွေဆက်လက်နေထိုင်ဖို့ခက်ခဲနေပါတယ်။ဒီအချိန်မှာပြည်ပထွက်ခွင့်တွေကိုကန့်သတ်ခံရတာလို့နိုင်ငံသားမှကြောင်းသားတက်ဖို့ပြင်ဆင်နေတဲ့အသက်20ကျော်အရွယ်လူငယ်တူကပြောပါတယ်
။တချို့တငရှင်းတွေဆိုဒီလေးဆိုင်ကနေပြီးပြန်လှလိုက်တဲ့လူတွေကြက်နေရတာပေါ့။ဒီကျွန်တော်တို့ခုနေတဲ့ရန်ကုန်မှာဆိုရင်လေညာဘက်အပြင်ညာဘက်အပြင်ထွက်တာဖြစ်ဖြစ်အတင်းအဓမ္မဖန်ဆီးပြီးရင်ဝေတောင်းတာတို့ပြီးရင်ဒီစမ်းထန်းတန်းတန်းကြောက်ကိုတန်းပို့လိုက်တာတို့ဆိုတာနေ့စဉ်နေ့တိုင်းကြောက်နေရတာပေါ့ဒါတွေကြောက်နေတော့လေဟိုဒီကိုယ့်စီကိုဘယ်နည်းမရောက်မလဲဆိုပြီးကြီးဆိုရင်တကြီးနဲ့နေထိုင်နေရတာပေါ့ကျွန်တော်တို့ကနေ့ကင်းဖက်တော့အပြင်တော့တိုက်မတော်ရတဲ့အချိန်နေပေါ့နော်ဟုတ
်ပြီးခဲ့တဲ့လတွေအထိစစ်မှုထမ်းဥပဒေနဲ့အကျုံးမဝင်သူတွေအနေနဲ့လေစိတ်ကနေငွေပေးပြီးထိုင်းနိုင်ငံကိုထွက်လို့ရသေးတယ်လို့ဒီကိစ္စကိုထက်ထက်ဝင်ဝင်သိတဲ့သူတယောက်က VOE ကိုပြောပါတယ်အခုရက်ပိုင်းမှာတော့ငွေပေးထွက်တာတွေလည်းသိပ်မလွယ်တော့ဘူးလို့ဆိုပါရယ်
။ငကိုတုံးကဆိုလို့ရှိရင်ကြံခဲ့တဲ့4လ5လလောက်မှာဆိုလို့ရှိရင်အဲတမူဒီပဲချမ်းကထွက်ဖို့ဆိုပြီးတော့တို့ကတင်းစိတ်တောင်းနေပေါ့နော်။တင်းစိတ်လမ်းကြောင်းချင်းကဆိုပြီးတင်းစိတ်တောင်းနေ။အခုဒီတလလောက်ရှိပြီပေါ့။ရက်20ကျော်ကျော်လောက်ဖြစ်သွားပြီ။တလနီးပါးဖြစ်သွားပြီ။အဲ့ဒါတော့တို့က ညီမတို့ဒီဘက်ချမ်းကမောင်နေညီမတွေနောက်မောင်နေညီမတွေအတိတွေအကုန်လုံးလဲတယောက်ကို30နဲ့အခုတော်ထွက်နေရတယ်ပေါ့ပြပါဘူးလေဒါတောင်မှသူတို့ဒီ supply chain ဆိုပြီးတော့ရက်တွေရှိတယ်ဆိုလို့ရှိရင်လေးလက်မှတ်ဝယ်ပြီးတာတောင်မှဒီ30တော့မဆုံးသွားဘူးဒါပေမဲ့ရက်ရွှေ့ပြီးတော့မှပြန်ထွက်ရတယ်ပေါ့နော်
အခုလိုစစ်ကောင်စီကလေစိတ်တွေမှာနိုင်ငံသားထွက်မဲ့လူငယ်တွေကိုပြေးမထွက်ခိုင်းတာတွေပြန်လွတ်တာတွေနဲ့အတင်းအဓမ္မစစ်မှုထမ်းခိုင်းတာတွေကြားနေမြင်နေရတာကြောင့်လမ်းစာပြောက်သလိုဖြစ်နေပြီးဘာဆက်လို့ရမှန်းမသိဖြစ်နေတဲ့အကြောင်းနိုင်ငံသားမှာကြောင်းသွားတက်ဖို့ပြင်ဆင်နေတဲ့လူငယ်တူကပြောပါရစေ
။ဟုတ်ကဲ့ဗျာကျွန်တော်တို့ဒီလက်ရှိကြောင်းနဲ့တော့ဖို့တော့လောက်နေတယ်ဝန်တော်ဒါပေမဲ့ဒီကျွန်တော်တို့လေစိတ်မှာဖိုင်းစီတယ်ပြန်လွတ်တယ်ပြောတယ်ကြတော့ဆိုရင်ဘုဘမှုတွေတော့အများကြီးရှိတယ်ဗျာ။ဟိုဆဲလောက်ရင်ကောင်းမလားဆဲမလောက်ရင်ကောင်းမလားဆိုပြီးဇဝေဇောဖြစ်နေတာရောပြီးရင်အစင်မသိရင်လေဆိုင်ကဖမ်းပြီးစမှုထန်တန်ပိုးတဲ့အခြေအနေဖြစ်တော့မလို့ဘောနော်ဆိုရင်ဘုဘမှုတွေတော့အများကြီးရှိပါတယ်ဟုတ
်။မြန်မာနိုင်ငံမှာအရွယ်ရောက်ပြီးအမျိုးသားအမျိုးသမီးတွေမဖြစ်မနေစမှုထမ်းရမယ်ဥပဒေစစ်ကောင်စီကအသက်သွင်းခဲ့ပြီးတဲ့နောက်နိုင်ငံပြင်ပကိုလူငယ်အများပြားထွက်ခွာသွားကြသလိုထွက်ခွာနိုင်ဖို့ကြိုးစားနေကြတဲ့လူငယ်တွေလည်းအများကြီးရှိနေပါတယ်စစ်ကောင်စီအနေနဲ့အသက်18နှစ်ကနေ35နှစ်အတွက်မျိုးသားလူငယ်တွေကိုပြပထွက်ပြီးတော့အလုပ်လုပ်ကင်ခွင့်ကိုပြီးခဲ့တဲ့ဇန်နဝါရီလအကုန်ပိုင်းကပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်ဖေဖော်ဝါရီ10ရက်နေ့မှာစတဲ့အသက်ဝင်တယ်လို့စစ်ကောင်စီကကြေညာခဲ့တဲ့ဥပဒေအရအသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားတွေအသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေစစ်မှုထမ်းရမှာဖြစ်ပါတယ်ဆရာဝန်အင်ဂျင်နီယာစက်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူတွေဆိုရင်တော့အသက်18နှစ်ကနေ45နှစ်အရွယ်အထိအမျိုးသားအသက်18နှစ်ကနေ35နှစ်အထိအမျိုးသမီးတွေစက်မှုထမ်းရမယ်လို့ဥရမဖော်ပြထားပါတယ်။တချို့မျိုးနယ်တွေမှာလူငယ်လူရွယ်တွေကိုစစ်တပ်ကအတင်းကျပ်ခေါ်ဆောင်သွားတာတွေလည်းရှိနေပါတယ်ခင်ဗျာ။
လေစိတ်မှာစစ်ဆေးမှုတွေတင်းကျပ်နေတဲ့အတွက်မြန်မာနိုင်ငံထဲမှာရှိနေတဲ့လူငယ်တွေကြားရဲစိုးရင်စိတ်တွေမြင့်တက်လာနေတဲ့အကြောင်းကိုကိုယ်တိုင်ကြုံတွေ့နေရတဲ့လူငယ်တချို့ပြောပြတာကိုကြားခဲ့ကြရတာပါ VOE ရဲ့တောက်ကြညာသတင်းပေးပို့ချက်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်အခုတော့စစ်ကောင်စီရဲ့စစ်ရေးလှုပ်ရှားမှုကြောင့်မုံရွာဒေသမှာဒေသခံတွေအခက်တွေ့နေရတဲ့သတင်းကိုပြောပြပေးခြင်းပါတယ်စကိုင်းတိုင်းမုံရွာမြို့နယ်တွေကကြေးပါတချို့တဲ့စစ်တပ်ကဝင်ရောက်စီရေးလှုပ်ရှားနေတဲ့အတွက်ကြောင့်မလို့ဒေသခံတွေရွာလုံးကျွတ်ထွက်ပြေးနေကြရပါတယ်စစ်တပ်ကစစ်ကြောင်းထိုးဝင်ရောက်နေတဲ့ရွာတွေထဲမှာအခုတစ်ပတ်လေကြောင်းတိုက်ခိုက်ခံရတဲ့အတွက်ရွာသားတွေလည်းပါဝင်သွားတယ်လို့ဒေသခံတွေကပြောပါတယ်မုံရွာမြို့နယ်တွေကကြေးရွာတွေရဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမြတ်မုံကပြောပြပေးပါမယ်ရှင်
မုံရမြို့နယ်တောင်ပိုင်းကဘူးဘသစ်စိတ်ညောင်ပင်ဖြူနဲ့ကိုရှင်ကျွန်းရွာရီအပေါ်စစ်တပ်ကဖေဖော်ဝါရီ12ရက်နေ့ညနဲ့13ရက်နေ့မနေ့အစောပိုင်းမှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဖေဖော်ဝါရီ14ရက်ဒီကနေ့မှာတော့လေကြောင်းတိုက်ခိုက်ခံထားရတဲ့ကျေးရွာရီအပြင်အနီးအနားတစ်ဝိုက်မှာရှိတဲ့ရွာရီဘက်မှာစစ်တပ်ကစစ်ရေးလှုပ်ရှားနေတာကြောင့်ဒေသခံတွေရွာလုံးကျွတ်ထွက်ပြေးနေရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့မုံရွာအမြင့်လန်းပြန်ကြားရေးတာဝန်ခံကပြောပါတယ်
လုံးလုံးစေကတော့အကုန်လုံးပြေးနေရတယ်ဗျ။ရေပြင်လည်းစစ်ကြောင်းဝင်နေတော့တယ်။လေတော်ရေ၊ဘူးပါရေ၊ညောင်မြူပင်ရေပြီးတော့သစ်စိတ်ရေ၊ကျွန်းကြီးရေအဲ့ညောင်ဝင်ပတ်ချလည်းရွာတွေပေါ့။အခုကတော့ညောင်မြူပင်ထဲမှာလည်းသူတို့စခန်းနေပြီးတော့ထွက်ထားတာရှိတယ်ဗျ။ဘူးပါတွေကစစ်သားတွေပြူတွေကတော့ပြန်သွားကြပြီလို့ကြားတယ်။အခုလက်ရှိကတော့ညောင်မြူပင်ဘက်ကစခန်းနေပြီးကထွက်လာတဲ့စစ်ကြောင်းကဒီရွာထဲမှာပတ်နေရပေါ့နော်
။မိသားစုလိုက်ဘေးလွတ်ရာထွက်ပြေးနေကြရတယ်လို့ရွာကန်တွေကလည်းပြောပါတယ်။ထွက်ပြေးတဲ့ရွာသူရွာသားအရေအတွက်အတိအကျကိုတော့မသိရနိုင်သေးပါဘူး။လေကြောင်းတိုက်ခိုက်မှုအပြီးရွာရဲတွေကိုစစ်ကြောင်းထိုးဝင်ရောက်ချိန်လက်နက်ကြီးနဲ့လည်းပစ်ခတ်နေတယ်လို့မုံရွာအမြင့်လန်းပြန်ကြားရေးတာဝန်ခံကပြောပါတယ်
။မနေ့ကတော့တနေ့ကလေကြောင်းကလည်းဝဲနေတာပြီးတော့နမခအနေတက်လာတဲ့စက်ထက်လေးတွေကလည်း၃စီးပေါ့၃စီးကလည်းဝဲနေတာမနေ့က။နေ့ကတော့လေကြောင်းငင်နေတယ်ဗျ။လက်နက်ကြီးလက်နက်ငယ်တွေပစ်တာပေါက်တာတော့တော့ရှိတယ်ဗျ။သူတို့စစ်ကြောင်းကပါတဲ့လက်နက်ကြီးနဲ့ပစ်တာဗျ။
မုံရွာ6ဦးနဲ့ဆလင်းကြီးမှာလေကြောင်းနဲ့ဘုံကျဲခံရမှုအတွင်းဒေသခံ10ဦးထက်မနည်းသေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတော်တော်များများရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောဆိုထားပါတယ်။မကွေးတိုင်းပွင့်ဖြူမြို့နယ်နဲ့ရေစကြိုမြို့နယ်တို့မှာလည်းလေကြောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေမှာ20ထက်မနည်းလည်းဒဏ်ရာရခဲ့တယ်လို့6ဦးမြို့နယ်ကလားကြီးကျေးရွာလေကြောင်းတိုက်ခိုက်မှုအတွင်းမှာတော့သေဆုံးသွားသူတွေထဲမှာကလေးငယ်2ယောက်ပါဝင်တယ်လို့ဒေသခံတွေကပြောပြပါတယ်။ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တော့ VOA အနေနဲ့တီးခြားအတည်ပြုချက်ရနိုင်ဖို့လဲစူးစမ်းနေပါတယ်စစ်ကောင်စီကတော့လေကြောင်းတဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးဒေသခံတွေသေဆုံးတဲ့ဖြစ်ပျက်တွေနဲ့ပတ်သက်လို့သတင်းမှားတွေဖြစ်တယ်လို့မြဝတီမီဒီယာမှာဖော်ပြထားပါတယ်
စကိုင်းတိုင်းမုံရွာမြို့နယ်တွေကကြေးရွာတချို့ရဲစစ်ကောင်စီတပ်ရဲ့စစ်ရေးလှုပ်ရှားမှုကြောင့်ရွာသားတွေအခက်တွေ့နေရတဲ့တဲ့ရင်ကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာအလို့သမားတွေယူနန်နယ်ဇက်ကဆက်ယုံတွေမှာမတရားသဖြင့်ဆက်ဆံခံနေရတဲ့တဲ့ရင်ကိုပြောပြပေးခြင်းပါတယ်။တရုတ်နိုင်ငံယူနန်နယ်ဇက်ကဆက်ယုံတွေမှာတွားပြီးတော့အလို့လုံနေတဲ့မြန်မာအလို့သမားတွေကိုတရုတ်အလို့ရှင်တွေကတရားမဝင်အလို့သမားတွေလို့သဘောထားဆက်ဆံနေတယ်လို့ပြောပါတယ်။တရုတ်မြန်မာနှစ်နိုင်ငံအလို့သမားဆေးလွှတ်ရေး MOU သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ကြားကပဲအခုလိုပြုမှုဆက်ဆံနေတာဟာအလို့သမားအခွင့်အရေးချိုးဖောက်ရာရောက်တယ်လို့အလို့သမားရေးရာအဖွဲ့တွေကပြောပါတယ်တရုတ်နိုင်ငံထဲမှာမြန်မာအလို့သမားတွေကြုံတွေ့နေရတဲ့အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးပါမယ
်တရုတ်မြန်မာနယ်စပ်ကဆက်ယုံအလို့ယုံတွေမှာမြန်မာအလို့သမားတွေလစာအပြည့်မရပဲအထင်ပြည့်စေခိုင်းခံနေရတဲ့အတွက်နှစ်နိုင်ငံရေးထိုးထားတဲ့အလို့သမားဆေးလွှတ်ရေးနားလည်မှု MOU ရေးထိုးထားတဲ့ကိစ္စကိုအလို့သမားတွေကဝေဖန်လာကြပါတယ်ဒုက္ခနဲ့အလုတ်ချိန်တွေမှာဘလို့နားလည်မှုနဲ့ညှိနှိုင်းထားသလဲဆိုတာပွင့်လင်းမှုမရှိသလိုမြန်မာအလုတ်သမားတွေကိုတရားမဝင်အလုတ်သမားသဘောမျိုးအလုတ်ရှင်တွေကသတ်မှတ်ထားတဲ့အကြောင်းမြန်မာအလုတ်သမားတအုပ်က VOA ကိုပြောပါတယ
် MOU စာချုပ်ကိုအသေးသေးချာချာချုပ်တဲ့သဘောမျိုးမဟုတ်ဘဲနဲ့ MOU စာချုပ်ချုပ်လိုက်လို့အလုတ်သမားပဲမြောက်ဆီလို့လို့ပဲမြောက်ကအဆင်ပြေသွားတယ်ဆိုတော့ resource တွေလည်းမရှိဘူးပေါ့နော်အဲခါကျတော့အလုတ်သမားအခွင့်အရေးပါရဘာတစ်ခုမှတောင်းဆိုလို့ရမှာမဟုတ်ပါဘူးဒီစိတ်ရောက်တော့လည်းကျွန်တော်တို့ကနားဖောင်မကောင်းတဲ့စကားနဲ့ပြောဆိုကျွန်တော်ခစ်တစ်ကြုံတမျိုးပဲဖြစ်သွားပါပြီဒီတော့သူတို့ကထိုင်ဆိုထိုင်ထဆိုထအဲ့မျိုးပဲပြောရတော့မှာဥပမာဆိုပါဆိုထိုင်ဆိုလို့ရှိရင်ကျွန်တော်တို့အေကိုရင်းမင်းတို့ပါတော့ကုညီပုံစံတို့ဒီတိုပီမှာကုညီမဲ့အဖွဲ့အစည်းမရှိပါဘူးအခုဒီထဲမှာရှိတယ်ဆိုတာလဲအီရိုပြန်မဲ့လူတွေကိုကုညီတဲ့ဒီပရဟိတအတင်းတော့ပဲရှိတယ်ဒါမျိုးကုညီမဆိုဒီနေ့ထင်ဒီထက်နည်းနည်းလေးခွန့်လာဖို့ရှိမှအဆင်ပြေမှာပေါ့နော်သူရိုးကြရတော့ဒါပါတော့နည်းလောက်တမအခွင့်အရေးပါညာလူအခွင့်အရေးပါညာတောင်းဆိုလို့ရဒီတို့ပြမလာတာတွေတောင်းဆိုလုံးဝလုံးဝမရပါဘူ
းတရုတ်ဆိုရဟာကိုဗစ်ကာလနောက်ပိုင်းအချိန်ကျနေတဲ့ယူနန်ပြည်နယ်တွေကကုန်ထုတ်လုပ်ငန်းတွေကိုပြန်ပြီးလည်ပတ်အောင်မြန်မာအလုပ်သမားတွေကို MOU စာချုပ်နဲ့တရားဝင်ခေါ်ယူဖို့2024ခုနှစ်နှစ်စမှာဆုံးဖြတ်ခဲ့ပါတယ်အဲ့ဒီနောက်မကြာခင်မှာပဲမြန်မာဘက်နဲ့ယူနန်အစိုးရတာဝန်ရှိသူတွေကနှစ်နိုင်ငံနားလည်မှုစာချုပ် MOU ကိုရေးထိုးလိုက်ပါတယ်ဒီကိစ္စကိုစစ်ကောင်စီရဲ့မြန်မာအလုပ်သမားရေးဌာနဘက်က VOA ကိုအတည်ပြုပြောပါတယ်
တကယ်ကတော့ကျွန်တော်တို့ယူနန်ပြည်နယ်တွေကတဲဟုံပြည်နယ်တွေပေါ့အဲဒီမှာရှိတဲ့တမှုဆောင်ကိုအဲကျွန်တော်တို့မြန်မာလူသမားတွေလာလို့ပို့ဆောင်လို့သူတို့နဲ့အဲကျွန်တော်တို့ဒီစံပြည်နယ်အစိုးရနဲ့ MOU ထိုးပြီးပါဒီဒီဝင်ဒီစာဆိုင်ရာကိစ္စရက်ဒီနိုင်ငံကူးလက်မှတ်ကန်ဆောင်မှုဆိုင်ရာကိစ္စရက်ဒီဒါတွေကတော့ process ကိုအိမ်နားအောင်မှာဖြစ်ပါလေပြောရရင်တော့ဒီတရုတ်နိုင်ငံမူဝါဒအရာကလည်းဒီဘူဆိုရကထုတ်တင်ထားတဲ့ဒီဝင်ခွင့်နဲ့ဗီဇာကန့်သတ်မှုဆိုင်ရာပတ်စပို့အတူတူတဲ့ဆိုင်ရာကအောက်ပြည်နယ်ကျွဲတွေမှာလုပ်နိုင်ခွင့်မရှိဘူး။အဲတော့ဘူဆိုရရဲ့သဘောထားနဲ့သူတို့ရဲ့အတူတူချဲသဘောတူညီမှုကပို့ပြီးတော့အခရာကျတယ်လို့ဒီလိုပဲပြောရမှာဖြစ်ပါတယ
်။အလုသမားရေးဌာနကပြောပြသလိုပဲတရုတ်ဘူဆိုရကတရားဝင်အလုသမားတွေရဲ့ဗီဇာကိစ္စကိုထိန်းချုပ်ထားပြီးတာဝန်ယူလှုပ်ဆောင်ပေးတာမရှိသလိုအောက်ကပြည်နယ်တွေကလည်းလုံပိုင်ခွင့်မရှိပါဘူး။ဒါကြောင့်တပတ်နေထိုင်ခွင့်တစ်နှစ်နေထိုင်ခွင့်စတာတွေနဲ့အလုလာလုတဲ့မြန်မာနိုင်ငံသားမှန်သမျှတရားမဝင်အလုသမားသဘောမျိုးသတ်မှတ်ခံထားနေရတဲ့အကြောင်းအလုသမားသမဂ္ဂအဖွဲ့တွေကပြောပါရယ်။ယူနန်ပြည်နယ်မန်စီမြို့ကဟန်ဘိုအထက်ချုပ်ဆက်ယုံတစ်ရဲ့ဆက်လိုင်း32လိုင်းကိုမြန်မာအလုသမားတထောင်ကျော်နဲ့လဲပတ်နေတာပါ။အလုသမားတယောက်ကိုလစာယွမ်း 1,800 ကနေ 4,000 ကျားပဲပေးမယ်လို့စာချုပ်ချုပ်ခဲ့ပေမဲ့စက်ယုံဖွင့်ပြီးတနှစ်ပြည့်တဲ့အချိန်အထိယွမ်း 1,500 ပဲပေးခဲ့တာပါမြန်မာနိုင်ငံအလင်းသစ်အလုသမားသမဂ္ဂများအဖွဲ့ချုပ်ရဲ့တွဲဘက်ဥက္ကဋ္ဌမတ်တင်တင်ဝေကအခုလိုပြောပါတယ
်လက်ရှိအချိန်ထိတရုတ်ပြည်မှာအလုလုံနေတဲ့မြန်မာအလုသမားတွေချိုးပေါက်ခံရမှုနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းနိုင်မနည်းလမ်းကတော့မရှိသေးဘူးပေါ့နော်ပြန်ပြောတဲ့စူပါတွေဆိုရင်လည်းချက်ချင်းရဲကိုခေါ်ပြီးတော့အချုပ်တဲထည့်ပြီးတညအိတ်ခိုင်းနေပေါ့နော်အဲနောက်ရကြရင်မြန်မာပြည်ပြန်ပို့တာမျိုးတွေလည်းရှိတယ်ပေါ့နော်ယူနန်ပြည်နယ်ရဲ့ရင်ကျမ်းမြို့မှာဆိုရင်လေဆန္ဒပြပြီးတောင်းဆိုမှုလုပ်ကြတယ်ပေါ့နော်အလုသမား300ကဥဆောင်တဲ့အလုသမား9ယောက်ကိုလေဒီတိုင်းမဲ့မြန်မာပြည်ကိုပြန်ပြီးအပို့ခံရတာရှိရပေါ့နော်ဒါပြီးခဲ့တဲ့ဒီ2023ဒီမတ်လမှာဆိုရင်လေဒီအလုသမား900ကျော်ကလောက်ခလာစာတောင်းဆိုတာနဲ့ပတ်သက်ပြီးတော့ဒါဆေးကြရဲဆိုပြီးတော့အကြောင်းပြချက်နဲ့အလုသမားတွေ200ကျော်300ကျော်ပြန်ပြီးလွတ်တာလည်းရှိရပေါ့နော
်ဆွေလီရင်ကျမ်းမန်စီကျမ်းဖုံထိန်ချုံစားတဲ့ယူနန်နယ်စပ်မြို့တွေမှာမြန်မာတွေအများဆုံးအလုပ်လုပ်နေကြတာပါတချို့အထက်ချုပ်ဆက်ယုံတွေဟာမြန်မာနိုင်ငံထဲမှာရက်တီလို့မရတာကြောင့်တရုတ်နယ်စပ်မှာပြောင်းရွှေ့ဖွင့်လှစ်ပြီး လုပ်ငန်းကျွမ်းကျင်တဲ့မြန်မာအလုပ်သမားတွေကိုပြန်ပြီးခေါ်နေကြတာလို့အလုပ်သမားတွေက VOA ကိုပြောပါရယ်ခင်ဗျာ
MOU သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ကြားကပဲယူနန်နယ်ဆက်ကစက်ရုံတွေမှာတွားပြီးတော့အလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေကိုတရုတ်အလုပ်ရှင်တွေကမတရားသဖြင့်ဆက်ဆံနေတယ်ဆိုတဲ့သတင်းကိုကြားခဲ့ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်အစည်းအဝေးတွေကိုမတင်ဆက်ခင်နောက်ထပ်သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါရယ် Writers သတင်းမှာဖော်ပြထားတဲ့သတင်းဆောင်မှာတစ်ပုဒ်ဖြစ်ပါတယ်ပြိုင်ကားတွေကိုမိန်လာအညီအကြီးကထွက်တဲ့စွမ်းအင်တွေကိုတုံးပြီးတော့မောင်းလို့ရအောင်ဗြိတိန်နိုင်ငံကအင်ဂျင်နီယာအဖွဲ့ကစမ်းသပ်တီထွင်ထုတ်လုပ်နေပါတယ်။အတုံးမလို့တော့တဲ့ပစ္စည်းတွေနဲ့တိစောက်ထားတဲ့ဒီကားတွေကို2025ခုနှစ်ထဲမှာအပိသက်ထုတ်လုပ်ဖို့စီစဉ်ထားပါတယ်။ Writers ကသတင်းဆောင်မကိုအခြေခံပြီးတော့အလိမ်မာကပြောပြပေးထားပါတယ်ရှင
်။အနာဂတ်မှာကားတွေကိုမဆင်အညီအကြီးတွေကနေရတဲ့စွမ်းအင်တွေနဲ့တုံးပြီးတော့မောင်းလို့ရနိုင်တော့မှာလား။ဒီလိုမိန်လာအညစ်ကြေးကနေစွန့်ရင်သုံးမောင်းတဲ့အနာဂတ်ပြိုင်ကားတွေကိုထုတ်လုပ်ဖို့ဆိုတာကဗြိတိန်နိုင်ငံကအင်ဂျင်နီယာအဖွဲ့ရဲ့မျှော်လင့်ချက်ပဲဖြစ်ပါတယ်။ဒီပြိုင်ကားကိုမိန်လာအညစ်ကြေးစွန့်ရင်သုံးထားရုံသာမကအမိုက်ပုံတဲ့စွန့်ပစ်ရတော့မဲ့ပစ္စည်းတွေနဲ့တိစောက်ထားတာပါ။ဒီလိုဟိုက်ဒရိုဂျင်စွန့်ရင်သုံးပြိုင်ကားတစ်စီးကို University of Warwick ရဲ့ Warwick Manufacturing Group WMG ဌာနကအင်ဂျင်နီယာတွေကစက်သစ်တီထွင်လိုက်တာဖြစ်ပါတယ်။ကားထုတ်လုပ်မှုဈေးကွက်တဲ့ထိုးပေါက်နိုင်မဲ့တခြားတိုးတက်နေတဲ့ဒီပညာတချို့ကိုမိတ်ဆက်ပြသနေတဲ့တစ်ချိန်တည်းမှာပဲ Waste to Race လို့လူသိများတဲ့မိလာအညစ်အကြေးစွမ်းရည်သုံးပြိုင်ကားထုတ်တဲ့ project ကပြိုင်ကားပြိုင်ပွဲတွေကိုရေရှည်တည်တက်စွာမောင်းနှင်ပြိုင်နိုင်စေဖို့ရည်ရွယ်တာပ
ါ And we want to try and demonstrate as many sustainable technologies on it as possible including where we get the hydrogen from so in this case we get it from sewage.
ဟိုက်ဒရိုဂျင်တန်ခွေကိုရရှိတဲ့နေရာပါဝင်ရေရှည်ခန်းစွမ်းအင်တွေကိုဖြစ်နိုင်သလောက်များများစူးစမ်းပြသသွားကြပါတယ်။ဒါကြောင့်ဒီပြိုင်ကားတွေမှာတော့မိန်လာကနေစွမ်းအင်ရပါတယ
်။ UK အခြေဆိုင် Waste Water Fuels Company ကဖန်တီးထုတ်လုပ်ထားတဲ့ရေစိုးသန့်စင်မှုနည်းပညာနဲ့ထုတ်လုပ်ထားတဲ့ဟိုက်ဒရိုဂျင်ကိုအသုံးပြုထားတဲ့ပြိုင်ကားဖြစ်ပါတယ်။ဒီရေစိုးသက်စင်မှုနည်းပညာကမိလာစွန့်ပစ်ပစ္စည်းတွေကိုတန်ရှင်းတဲ့စွမ်းအင်ရင်းမြဲဟိုက်ဒရိုဂျင်အဖြစ်ပြောင်းလဲပေးပြီးတော့အညစ်အကြေးတွေကိုစီမံခန့်ခွဲပေးသလိုပြန်ပြင်မြဲစွမ်းအင်အဖြစ်ထုတ်လုပ်ပေးပါတယ်။ဒါပေမဲ့ကားမှာတက်ဆင်ထားတဲ့ခင်မီစက်ကရီယာတွေကတော့လိုအပ်ချက်တွေရှိနေတော့မယ်လို့ Dr. Meredith ကထောက်ပြထားပါတ
ယ်။ We do the generation of hydrogen off the car.
ဟိုက်ဒရိုဂျင်နဲ့မောင်းလို့ရတဲ့နည်းပညာသုံးပြိုင်ကားတွေကိုကျွန်တော်တို့ထုတ်လုပ်ပါတယ်။ဟိုက်ဒရိုဂျင်တန်းငွေ့ထုတ်လုပ်ပြီးဖိသိမ့်ထားပါတယ်။ပြင်းတော့ကားတွေကတိုင်ကြီးကိုဖြည့်လို့ရပါပြီ။နောက်ပြီးတော့ကားအင်ဂျင်ဆက်ထဲမှာဟိုက်ဒရိုဂျင်ကလောင်ကျွမ်းပါတယ
်။ Waste to Race ရဲ့ရှေ့ပြေးပုံစံပြိုင်ကားကိုအပိုပစ္စည်းတွေနဲ့အမိုက်ပုံနဲ့စွန့်ပစ်ခံရတော့မဲ့မသုံးတော့တဲ့အစိပ်ပိုင်းတွေနဲ့တိစောက်ထားတာပါ။တချို့အစိပ်ပိုင်းတွေကိုတော့ပြန်လည်အသုံးပြုထားတဲ့ Carbon Fiber လိုမျိုးရေရှည်တည်တံ့တဲ့ပစ္စည်းတွေနဲ့ပေါင်းစပ်ထားပါတယ်။National Compost Site Center NCC ကနေထုတ်လုပ်ထားတဲ့ကားရဲ့ steering လက်ကင်ဘင်းကိုတက်ရှိရေရဲ့အညစ်အကြေးတွေဖြစ်တဲ့တရားရဂိုင်းလုံးဇီဝအခြေခံပစ္စည်းတွေနဲ့လှုပ်ထားပြီးတော့ကားဘက်ထရီကိုတော့ကားပြက်ကနေပြန်သုံးထားတာဖြစ်ပါတယ်။ Alpine Toyota နဲ့ BMW ကားကုမ္ပဏီတို့လိုအဓိကမော်တော်ကားထုတ်လုပ်သူတွေကပြိုင်ကားတွေအတွက် hydrogen ကအနာဂတ်လောင်စာအဖြစ်ထည့်သွင်းစဉ်းစားနေတဲ့အချိန်မှာပဲ Waste to Raceproject ကိုစတင်ခဲ့တာပါဒီ project ကမော်တော်ယာဉ်လုပ်ငန်းမှာရေရှည်တည်တံ့တဲ့စွမ်းအင်အလားအလာကိုမီးမောင်းထိုးပြပြီးတော့တဘာဝပတ်ဝန်းကျင်နဲ့ကန့်ညီတဲ့မော်တော်ကားတွေဖန်တီးနိုင်မှုလမ်းပြပေးပါတယ
် All sorts of waste streams can be used to actually generate real value and
if အမျိုးစားအလုံးကိုတန်ဖိုးရှိရှိသုံးလို့ရပါတယ်မိလာကနေတန်ရှင်းတဲ့ရေနဲ့သုံးဝင်တဲ့ထုတ်ကုန်တစ်မျိုးမျိုးကိုထုတ်လုပ်ပေးတဲ့အကျိုးရှိတဲ့လုပ်ငန်းစဉ်ပဲလေ
မိလာအညစ်အကြေးစွမ်းအင်သုံးWaste to Race ပြိုင်ကားကို2025ခုနှစ်ထဲမှာအပိသက်ဖို့စီစဉ်ထားပြီးတော့မြေပြင်မှာအញ្ញံနှုံးမျိုးစုံကိုစံချိန်တင်ဖို့ကြိုးပမ်းရမှာသုံးဖို့လည်းရည်ရွယ်ထားတာပါရှင်ကျမလေးပါပ
ါမိန်လာအညစ်အကြေးတွေကိုစွမ်းအင်ဖြစ်သုံးပြီးတော့ပြိုင်ကားတွေမောင်းလို့ရအောင်ဗြိတိန်နိုင်ငံကအင်ဂျင်နီယာအဖွဲ့ကစမ်းသပ်တီထွင်ထုတ်လုပ်ထားတဲ့အကြောင်းကိုကြားခဲ့ကြရတာပါသောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့တချင်းတောင်းခြင်းနဲ့ဆိုရင်တော့ဖြင့်ကျမတို့စီကို email လိပ်စာ bamis@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကတဆင့်နဲ့ဆက်သွယ်နိုင်ပါတယ် VOA American အသံလွှင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
အခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးရမယ့်အလှည့်ရောက်ပါပြီရှင်။တောက်ကြညာရဲ့အပတ်စဉ်အစီအစဉ်တွေဖြစ်တဲ့သုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမစခင်မှာအရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့အစပြုချင်ပါတယ်။အမေရိကန်သမ္မတဂရောမယ်လာနီယာထရမ့်ဟာတခြားသမ္မတဂရောတွေလိုလူရုရှိလှုပ်ရှားမှုတွေမှာထင်ထင်ပေါ်ပေါ်သိပ်တွေ့ရလိမ့်မရှိဘဲနဲ့ကိုယ်ပိုင်ဘဝကိုပို့ပြီးတော့ထိမ့်သိမ့်နေထိုင်သူဖြစ်ယူဆခံထားရသူလည်းဖြစ်ပါတယ်။အခုဒုတိယအကြိမ်သမ္မတအင်ဂျူရောကိုပြန်အောင်လာချိန်မှာတော့ပထမအကြိမ်တုန်းကလိုပဲနေထိုင်သွားမလား။သမ္မတဂရောတူအနေနဲ့ဘလို့လှုပ်ရှားမှုတွေမြင်ရမလဲဆိုတာကိုအများကစိတ်ဝင်စားနေကြပါတယ်ဆလိုဗေးနီးယားနိုင်ငံသူမော်ရယ်ဘွားကနေအမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့နေထိုင်ခဲ့ပြီးလက်ရှိသမ္မတဂရောဖြစ်လာသူမယ်လာနီယာထရမ့်အကြောင်းတစိတစောင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်
သူ့ကိုမွေးဖွားချိန်မှာမိဘတွေက Millennia Knaps လို့နာမည်ပေးခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတော့သူ့ကိုအမေရိကန်သမ္မတကတော့ Millennia Trump လို့ကဘာကသိကြပါတယ်။ Millennia Trump ကို1989ခုနှစ်ဧပြီလ26ရက်နေ့မှာမွေးဖွားခဲ့တာပါ။တချင်ကယူဂိုစလာဗီးယားနိုင်ငံကနေခွဲထွက်ခဲ့တဲ့ဆလိုဗေးနီးယားနိုင်ငံနိုဗိုမက်စတိုမြို့မှာသူ့ကိုမွေးဖွားခဲ့ပြီးဆက်ဖနီဆာမြို့မှာသူကြီးပြင်းခဲ့ပါတယ်ဆက်ဖနီဆာမြို့မှာပဲသူ့အဖေကကားရောင်းတဲ့လုပ်ငန်းကိုလုပ်ပြီးအမေကတော့အထည်ချုပ်လုပ်ငန်းတစ်ခုမှအလုပ်လုပ်ပါတယ်ခနက်စ်ဟာငငယ်ကဖက်ရှင်ဝါသနာပါပြီးဖက်ရှင်ဒီဇိုင်နာဖြစ်ချင်ခဲ့တယ်လို့သူ့နဲ့ကြောင်းနေတဲ့ငယ်တငယ်ချင်းမာရီယာနာချလန်ချစ်ကပြောပါတယ်
Из старих изделий, кои е наредила посем нове, сицер пак од пријателица вредна за упање.
Тука дизајн панди ја рале чај де. Ове хаун ве го дизајн атилу панди да баре.
Нингега фешн дизајна пјечен гере кнафс ха, нао пај ма ро, дизајн пиња јене коле чао тени да го ја би, Мелания кнафс уре наме не, уропа ма море луке баре. 1990ပြည့်လွန်နှစ်တွင်မှာတော့နိုင်ငံတကာမော်ဒယ်တစ်ယောက်အနေနဲ့အမေရိကန်ပြည်ထောင်စုကိုသူရောက်လာခဲ့ပါတယ်။နယူးယောက်မြို့မဟန်တန်ရက်မှာစတင်ပြောင်းရွှေ့နေထိုင်ချိန်မှာတော့သူ့ရဲ့အသက်က26နှစ်ရှိပါပြီ။နယူးယောက်မှာနေထိုင်နေတဲ့အချိန်မှာပဲလက်ရှိအမေရိကန်သမ္မတအဲ့ဒီအချိန်တုန်းကတော့အင်ချမ်းပြည်စီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ဒေါ်နယ်ထရမ့်နဲ့တွေ့ခဲ့ပုံရတယ်လို့သမ္မတဂရော်ရီအကြောင်းအထူးပြုလေ့လာသူဖြစ်တဲ့အိုဟိုင်းယိုတက္ကသိုလ်ကသမိုင်းပါမောက်ခကက်သရင်းဂျယ်လီဆန်ကအခုလိုပြောပြပါတယ်။
As a fashion model and someone who was often invited to upscale parties.
Fashion model တယောက်ညူးယောက်မြို့ကလူကုန်တန်တွေရဲ့ပါတီပွဲတွေကိုမကြာခဏဖိတ်ကြားခံရတဲ့သူတယောက်အနေနဲ့အဲ့ဒီလိုလာရင်လည်းပဲဒေါ်နယ်ထရမ့်နဲ့တွေ့ခဲ့တာလို့ကျွန်မနားလဲပါတယ
်2005ခုနှစ်ဇန်နဝါရီလ22ရက်နေ့မှာတော့ထရမ့်နဲ့တရားဝင်လက်ထပ်ခဲ့ပြီးမယ်လာနီယာထရမ့်ဖြစ်လာခဲ့ပါတယ်လက်ထပ်ပြီးတော့ဒီနေ့အကြာမှာသူတို့ရဲ့တာဝန်လက်ဖြစ်တူရဲတော့သားလေးဖြစ်တဲ့ဘာရွန်ကိုမွေးဖွားခဲ့ပါတယ်။သားဘာရွန်ကိုမွေးတဲ့နှစ်ကတော့မယ်လာနီယာထရမ့်အမေရိကန်နိုင်ငံသားတရားဝင်ဖြစ်လာတဲ့နှစ်လည်းဖြစ်ပါတယ်။2016ခုနှစ်မှာခင်ပွန်းဖြစ်သူဒေါ်နယ်ထရမ့်ကအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်တဲ့အခါမှာတော့မယ်လာနီယာထရမ့်ရဲ့ဘဝလည်းကြီးမားတဲ့အချိုးကွေ့အပြောင်းလဲဖြစ်သွားခဲ့ပါတယ်။ခင်ပွန်းရဲ့မဲဆွယ်ပွဲမှာသူလိုက်ပါမဲဆွယ်ခဲ့ပါတယ်
။ It is wonderful to be here today with youand with my husband
ဒီနေရာမှာကျမယောက်ျားနဲ့အတူရှင်တို့အားလုံးနဲ့အတူရှိနေရတာအင်မတန်ဝမ်းသာပါတယ်ကျမယောက်ျားအတွက်လည်းသိက်ကိုဂုဏ်ယူပါတယ
်2016သမ္မတရွေးကောက်ပွဲမှာ Democratic Party ကပြိုင်ဘက်သမ္မတလောက် Hillary Clinton ကိုနိုင်ပြီး2018ခုနှစ်ဇန်နဝါရီလမှာတော့ခင်မွန်းတဲ့ Donald Trump ဟာ American ပြည်ထောင်စုရဲ့55ရောက်မြောက်သမ္မတဖြစ်လာခဲ့ပါတယ်သမ္မတကတော့ဖြစ်လာတဲ့ Melania Trump လဲကဘာတဝမ်းခီးတွေလှည့်လည်သွားလာခဲ့ရပါတယ်။ကလင်းငယ်တွေရဲ့ဂျမ်းမာဖွံ့ဖြိုးတိုးတက်ရေးအင်တာနက်အွန်လိုင်းပေါ်မှာမတရားအနိုင်ကျင့်ခံရမှုတွေကနေကောက်ွယ်ပေးနိုင်ဖို့နဲ့မူရင်းစည်းဝါးသုံးဆွဲမှုတွေကနေဟန့်တားနိုင်ရေးအဓိကကြိုးပမ်းတဲ့ Be Best လှုပ်ရှားမှုကိုသမ္မတကတော်တယောက်အနေနဲ့သူစတင်ခဲ့ပါတယ်
။ As a mother and as first lady, it concerns me that in today's fast-paced and ever-connected world, children,
မိခင်တယောက်အနေနဲ့သမ္မတဂရောတယောက်အနေနဲ့ကလင်းငယ်တွေနဲ့ပတ်သက်ပြီးကျမစိုးရိမ်တာရှိပါတယ်။အလင်းအမြန်ချိတ်ဆက်ပြောင်းလဲနေတဲ့ဒီကနေ့ကဘာကြီးမှာကလင်းငယ်တွေအနေနဲ့သူတို့ရဲ့စိတ်ခံစားချက်တွေကိုဖော်ပြဖို့ဒါမှမဟုတ်ထိန်းချုပ်ဖို့ကြိုးစားရတဲ့အခါတွေမှာအခက်အခဲတွေရှိနိုင်ပါတယ်။ ဲ့လိုအချိန်မျိုးမှာမတရားအနိုင်ကျင့်လိုက်တာမူးယစ်ဆေးဆွဲသွားတာဒါမှမဟုတ်ကိုကိုကိုအဆုံးစီရင်တာတွေလိုဖျက်လို့ဖျက်စီးအပြုတ်အမှုတွေမကြာခဏလှုပ်လာတတ်ကြပါတယ်ဒါကြောင့်ကျမတို့လိုအရွယ်ရောက်ပြီးသူတွေကဒီကလင်းငယ်တွေကိုဘဝမှာကျမ်းမာပြီးဟန်ချက်ညီညီပြုမှုနေထိုင်တတ်ဖို့ဘလောက်အရေးကြီးတယ်ဆိုတာကိုအကောင်းဆုံးသင်ပြပြောပြဖို့လိုပါတယ
်ဒါတော့သမ္မတကတော်မလန်နီယာထရမ့်အင်ပီရိုမှာပထမအကြိမ်ရှိခဲ့ခြင်းကကလင်းငယ်တွေကောင်းမွန်စွာဖွံ့ဖြိုးလာစေရေးကြိုးပမ်းတဲ့ဘီဘက်စ်လှုပ်ရှားမှုလုပ်နေတဲ့အချိန်ဖြစ်ပါတယ်သမ္မတကတော်မလန်နီယာထရမ့်ဟာတခြားအမေရိကန်သမ္မတကတော်တွေလိုလူအများရှိလှုပ်ရှားမှုတွေမှာတိတ်ပြီးတော့တွေ့ရလေရှိတဲ့သူတော့မဟုတ်ပါဘူးကိုပိုင်ဘဝကိုချိန်သိမ်းပြီးသမ္မတကတော်တယောက်လိုချင်းချင်းပေါ်ပေါ်သွားလာလှုပ်ရှားနေထိုင်လေးမရှိတဲ့သူအဖြစ်လူသိများပါတယ်ပေါမော့ကကက်သရင်းဂျယ်လီဆန်ကမလန်နီယာထရမ့်နဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ
် Melania Trump most reminds me of Bess Truman in terms ofFirst ladies
Melania Trump ha jama mat da mi de law tamara garo re the ma ro tamara Truman garo best Truman go pyan pi lo ama ya se ba de tu ne ani sat song nai shin lo ya de tamara garo lo tin ma de tu ro no u ha imadan kwe pya cha na ja de a myo tami re so be ma lo tu ro no u slong ma tu nyi da de khu ka ro no u slong ha ko ye ko pai bwa go thain thain tha lo ja pi phit na yin tamara garo re ye tin tin pa pa bwa ka ni we we ni chin mong ya ba de
အဲ့လိုတူတူတိတ်တိတ်နေတဲ့အချိန်အောင်သတင်းသမားတွေရဲ့စောင့်ကြည့်မှုတွေကိုတော့မလန်နီယာထရမ့်အကြီးအကျယ်ချုံခဲ့ရတယ်လို့ပေါမော့ခဂျယ်လင်ဆန်ကပြောပါတယ
် criticized in some quarters for her fashion choices for her decision not to move into the White House right away
သူရဲ့ fashion ရွေးချယ်မှုနဲ့ပတ်သက်လို့ဝေဖန်ခံရရရှိသလိုအင်ပီရိုကိုချက်ချင်းပြောင်းရွှေ့မနေဖို့ဆုံးဖြတ်ခဲ့တာအတွက်လည်းဝေဖန်ခံရတာရှိပါတယ်ကြအပြင်သမရကရောတယောက်အနေနဲ့သူလုပ်တဲ့ B best လှူရှားမှုကလည်းအအောင်မြင်ဆုံးလူလူအချိုးပြုတ်လုပ်ငန်းတွေထဲမှာမပါခဲ့ပြန်ပါဘူး
2016ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရပြီးနောက်တစ်နှစ်နှစ်ဆန်းပိုင်းသမရအင်ပီရိုကိုပြောင်းရွှေ့တဲ့အချိန်မှာမလန်နီယာထရမ့်ကတဘာတဲ့လိုက်ပါမသွားခဲ့တဲ့အတွက်တချို့ကဝေဖန်ကြတာပါတားငယ်ဘရွန်ကျောင်းတက်နေစတန်းလန်းဖြစ်နေတာကြောင့်ရောငယ်ရွယ်သေးတဲ့တားဖြစ်သူအတွက်လျှက်တစ်ပြက်အပြောင်းလဲတွေနဲ့အင်ပီရိုမှာဖိစီးမှုတွေမကြုံရစေဖို့နယူးယောက်မဟန်ချန်အရက်မှာပဲတားဖြစ်သူကြောင်းပြတဲ့အထိနေခဲ့ပြီးတော့မှအိမ်ပြော်ကိုသူလိုက်သွားခဲ့တာပါအိမ်ပြော်မှာရှိနေတဲ့အချိန်မှာလည်းတခြားသမရကတော်တွေလောက်ရှေ့ထွက်သွားလာလှုပ်ရှားမှုတွေအများကြီးမလုပ်ခဲ့သလိုပရမအချိန်အိမ်ပြော်ကပြန်လဲထွက်ခွာလာပြီးတဲ့နောက်ပိုင်းမှာလည်းမလန်နီယာထရမ့်ဟာလူအများရှိကနေလုံးဝနီးနီးကိုပြန်ပြီးတော့ပျောက်ကွယ်သွားခဲ့တာပါပြီးခဲ့တဲ့2024ခုနှစ်မှာမှခင်ပွန်းဖြစ်သူသမရဟောင်းတော်နဲ့ထရမ့်ကနောက်တစ်ချိန်သမ္မတအဖြစ်အရွေးကောက်ခံဖို့မဲဆွယ်စည်းရုံးပွဲတွေပြန်ဆတဲ့အခါသူရံဖန်ရံခါပြန်ပေါ်လာတာကိုတွေ့ရပါတယ်
။ Good evening New York City.
2024ခုနှစ်ထဲမှာပဲသူ့ရဲ့ငယ်ဘဝဖြတ်သန်းမှုတွေကြောင့်အပါအဝင် Trump နဲ့တွေ့ဆုံလက်ထပ်ခဲ့တာကနေ Trump ဒုတိယအကြိမ်သမ္မတရွေးကောက်ပွဲဝင်ပြန်ခဲ့တဲ့အခြေအနေအထိရေးသားထားတဲ့ကိုရာရေးအထုပ်ဖတ်တီစာအုပ်တအုပ်ကိုလည်း Melania Trump ကထုတ်ဝေခဲ့ပါတယ်။
Writing this memoir has been a deeply personal and reflective journey for me.
ဒီကိုရေးရာဇဝင်ကကျမအတွက်တော့တကယ့်ကိုလေးနက်တဲ့ခံစားချက်တွေနဲ့ကျမဖြတ်သန်းခဲ့တဲ့ဘဝအခီးကိုထင်ဟပ်ရေးသားထားတာဖြစ်ပါတယ်
။သမရကတော်မလန်နီယာထရမ့်ဒုတိယအကြိမ်သမရအင်ပီရိုကိုပြန်ရောက်လာတဲ့အခါမှာပရမအကြိမ်နှုန်းကလိုပဲတူတူတိတ်တိတ်ပုံစံနဲ့ပဲဆက်တွေ့ရမလား။ဒါမှမဟုတ်အများပြည်သူရှေ့လှုပ်ရှားမှုတွေမှာအရင်ထက်ပိုပြီးတော့ချင်းချင်းပေါ်ပေါ်ဖြစ်လာမလားဆိုတာကိုတော့စိတ်ဝင်စားစောင့်ကြည့်ပြောဆိုကြတာတွေလည်းရှိပါတယ်။ပရမအကြိမ်နဲ့မတူဒီတစ်ကြိမ်အိမ်ပြီးတော့မှ၄နှစ်အပြည့်နေသွားမလားဆိုတာကိုလည်းတချို့ကစိတ်ဝင်စားကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်သူ့ကိုထောက်ခံသူတွေကတော့အိမ်ပြီးတော့ကိုသူဒုတိယအကြိမ်ပြန်ရောက်လာဖို့မျှော်လင့်ခဲ့ကြသလိုသမရကတော်တယောက်အနေနဲ့လှုပ်ရှားမှုတွေမြင်ရဖို့မျှော်လင့်ကြပါတယ်။2016ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုထောက်ခံပေးပေးခဲ့တဲ့ဝစ်စကွန်ဆင်ပြည်နယ်ကမဲဆန္ဒရှင်အော့စတင်စမစ်ကအခုလိုပြောပါတယ
် I would like her to maybe take up a couple of pet projects one thing that I'm
really interested in is that in ပတ်သက်တဲ့အစီအစဉ်တွေနှစ်ခုလောက်လုပ်တာမျိုးဖြစ်စေချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်ကိုယ်တိုင်လည်းတိတ်လုပ်ချင်တဲ့ကျောင်းတွေအတွက်နေ့လယ်စာလှူရှားမှုပ
ါဒီမိုကရက်တစ်မဲဆန္ဒရှင်တဦးဖြစ်တဲ့ဂျစ်လင်းခါကလည်းမလန်နီယာထရမ့်ကိုလူမှုအတိုင်းဝိုင်းအတွက်အပြောင်းလဲဖော်ဆောင်ပေးနိုင်တဲ့သမ္မတကတော်တဦးဖြစ်စေချင်ပါတယ်လို့ပြောပါတယ
် Going out and talking to you know urban communities
မျိုးပြလူလူတွေရှေ့အောင်သွားပြီးတော့ထိတွေ့စကားပြောတာမျိုးတွေနိုင်ငံတော်ဝန်သွားလာပြီးတော့ကိုယ့်ကိုလူတွေသိအောင်လုပ်တာမျိုးသမရတယောက်ရဲ့နောက်ွယ်ကလူပုဂ္ဂိုလ်တယောက်အနေနဲ့မဟုတ်ဘဲနဲ့ကိုယ်တိုင်ကတစုံတရာစွမ်းဆောင်ရည်အားရှိတဲ့အမျိုးသမီးတယောက်အနေနဲ့ရည်တည်တာမျိုးပ
ါဘယ်လိုပဲဖြစ်ဖြစ်စလိုဗေးနီးယားလိုနိုင်ငံငယ်လေးမှာမွေးဖွားခဲ့ပြီးတချိန်ကစီးပွားရေးလုပ်ငန်းရှင်ဒေါ်နယ်ထရမ့်နဲ့လက်မထက်ခင်အချိန်အထိလဲအောင်မြင်တဲ့ fashion model တယောက်အဖြစ်ရက်တီအသက်မွေးဝမ်းကြောင်းခဲ့တဲ့အမျိုးသမီးတယောက်အနေနဲ့အတိမတ်ပြုခရတာတွေရှိသလိုသမရကတော်အဖြစ်ရှိနေချိန်မှာလဲစွမ်းဆောင်ရည်ရှိတဲ့အမျိုးသမီးတယောက်အဖြစ်အများကမြင်လို့ကြတာဖြစ်တဲ့ဆိုရာကိုတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျွန်မခင်ပြထွေးပါနောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင
American သမ္မတဂရော Melania Trump အကြောင်းကိုမက်ခင်ဖြူထွေးကအမျိုးသမီးကဏ္ဍမှာပြောပြသွားတာကိုကြားခဲ့ကြရတာပါအခုတော့တုတ္တဆုံလင်း American တခွင်အစီအစဉ်ကိုအလှည့်ပေးကြပါတယ် American ပြည်ထောင်စု Minnesota ပြည်နယ်စိန့်ပေါ်မြို့ကအခြေခံပညာကျောင်းတွေမှာကရင်ဘာသာစကားကိုပါသင်ယူနိုင်ပါပြီမြန်မာနိုင်ငံကရွှေပြောင်းအခြေချလာသူတောင်းနဲ့ချီနေထိုင်တဲ့စိန့်ပေါ်မြို့ကကျောင်းတွေမှာဘာသာစကားကြွယ်ဝရေးအစီအစဉ်အရတခြားဘာသာစကားနည်းတူဒုတိယဘာသာစကားဖြစ်ကရင်ဘာသာစကားသင်ကြားပြီးကျောင်းတွေအတွက်လိုအပ်တဲ့သင်ခန်းစာအမှတ်ရယူနိုင်တာပါ American လူမှုအတိုင်းဝိုင်းကြားဘာသာစကားကနေတဆင့်ပေါင်းကူးပြီးတော့အကျိုးပြုနိုင်အောင်အခုလိုစီစဉ်တာဖြစ်တယ်လို့လည်းကျောင်းတာဝန်ရှိသူတွေကရောကရင်မိဘအတိုင်းဝိုင်းတွေကပါပြောဆိုကြပါတယ် Minnesota ပြည်နယ်ကိုကိုအောင်အောင်ကိုရိုင်းသွားရောက်ပြီးတော့ရိုက်ကူးတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာတဲ့ကရင်လူမျိုးတွေဟာရိုးရာဘာသာစကားကိုထိန်းသိမ်းဖို့အတွက်မင်းနီဆိုတာပြည်နယ်စိန့်ပေါ်မြို့ကပညာရေးဌာနအာဏာပိုင်တွေနဲ့ပူးပေါင်းပြီးအခြေခံပညာကျောင်းတွေမှာကရင်ဘာသာစကားအရေးအဖက်နဲ့စကားတမျှအောင်သင်ကြားပေးတဲ့အစီအစဉ်စတင်ခဲ့တာပါ2023ခုနှစ်စောင်းဦးရာသီမှာစတင်တဲ့ဒီအစီအစဉ်ကနေမူဂျိုကနေအထက်တန်းအထိကရင်ဘာသာစတင်သင်ကြားပေးနေတာပ
ါ We came to United States not just to
ကျမတို့အားလုံးဟာမတူကွဲပြားတဲ့ဘဝတွေကနေလာခဲ့တာပါ American ပြည်ထောင်စုကိုလာခဲ့တာအလုပ်လုပ်ဖို့နဲ့ကြောင်းတက်ဖို့တွေမဟုတ်ဖ ೇನೆ ကျမတို့ရဲ့အတွေးအမြင်တွေကိုလည်းအများကြီးတူဖလှယ်နိုင်အောင်ပ
ါစာခုရှိဇန်ရဲ့ကလေး၃ယောက်လည်းကရင်ဘာသာစကားသင်ကြားနေပါတယ်ကိုယ့်ဘာသာစကားမတက်ဘူးဆိုရင်ကိုယ့်လူမျိုးဘာလဲဆိုတာသိတော့မှမဟုတ်ဘူးလို့လည်းသူကပြောပါတယ်ခုကကရင်ဘာသာစကားအစီအစဉ်တက်ရောက်နေသူအခြေခံပညာကျောင်းသားပေါင်း350ကျော်မူဂျိုတက်ရောက်သူ30လောက်နဲ့စုစုပေါင်းကျောင်းသူကျောင်းသား400လောက်ရှိပါတယ
် We're working to make sure they can get to the highest levels of
Minnesota မှာအင်္ဂလိပ်စာနဲ့တခြားဘာသာစကားတစ်ခုတက်မြောက်ကျွမ်းကျင်နေဆိုရင်ဘာသာစကားကျွယ်ဝသူအဖြစ်အသိမှတ်ပြုပေးပါတယ်ဒါကြောင့်ဘာသာစကားကိုပိုပြီးကျွမ်းကျင်ပိုင်နိုင်စွာပြောနိုင်ရေးနိုင်အောင်ကျမတို့ကအခုလိုတေချာစီစဉ်ပေးတာပါလူမျိုးကိုပိုင်ရင်ကျေးမှုနဲ့ရက်တီပြနိုင်တာမျိုးကိုသူတို့ကတကယ်ကိုလူလားကြပါ
တယ
်။ကျောင်းသူကျောင်းသားတော်တော်များများနဲ့မိဘတွေလိုပဲကရင်ဘာသာစကားသင်ကြားပေးတဲ့ဆရာမထူကူဝါဆိုရင်လေအမေရိကန်ပြည်ထောင်စုကို2011ခုနှစ်မှာဒုက္ခသည်အဖြစ်ရောက်လာတာပါအမေရိကန်ပြည်ထောင်စုဟာလူမျိုးပေါင်းစုံနေထိုင်တဲ့နိုင်ငံဖြစ်တာကြောင့်ကိုယ်ယဉ်ကျေးမှုဓလိထုံးစံဘာသာစကားအလေးထားဖို့လည်းလိုအပ်တာပါမြန်မာနိုင်ငံမားစီအုပ်စုဆက်ဆက်နဲ့လူမျိုးစုလက်နက်ကိုင်ဖွဲ့တွေကြားနှစ်ပေါင်း85နှစ်ကျော်ကြာစစ်ပွဲတွေကြောင့်အထူးသဖြင့်တိုင်းနဲ့ချီတဲ့လူမျိုးနွယ်စုတွေဟာကိုယ့်ရဲ့ရွာကနေထွက်ပြေးတိမ်းရှောင်ပြီးတော့နေဆက်ဒုက္ခသည်စခန်းတွေကနေတဆင့်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာကြတာပါ
So I was born in a refugee camp.
ထိုင်းနိုင်ငံဒုက္ခသည်စခန်းမှာကျမကိုမွေးဖွားခဲ့ပါတယ်။ကလေးထင်းကျောင်းသွားရတဲ့အချိန်မှာကရင်ဘာသာစကားစတင်ပြစ်ပါတယ်။အမေကအဲ့ဒီကလေးထင်းကျောင်းမှာဆရာမဆိုတော့အမေကိုအားကြပြီးဆရာမဖြစ်ချင်ခဲ့တာပါ။
Musa.
Musa.
Lasisa.
Lasisa.
Kishito.
Kishito.
Kishi kishi lui.
Kishi kishi lui. Na,
Tini ime.
Tini ime.
Musa,
Musa,
Lasisa,
Lasisa,
Kishi the Tho,
Kishi the Tho,
Kishi Kishi Lui,
Kishi Kishi Lui,
Kishi Kishi Lui. ဆရာဆရာမတွေစုပေါင်းပြီးတော့ရိုးရာပုံမြင်တွေအခြေခံနဲ့ သင်ကြားတက်မြောက်လွယ်သင်ကန်းစာတွေရေးဆွဲခဲ့တာကြောင့်ចောင်းသားចောင်းသူတွေလည်းနှိမ့်ချိုက်ကြပါတယ
် Is your originally like
ကိုယ့်ရဲ့မိခင်ဘာသာစကားမဟုတ်ပါလားအဲ့ဒါကြောင့်မိမသွားချင်ပါဘူးဘာသာစကားဆိုတာမျိုးဆက်တစ်ဆက်ကနေတစ်ဆက် lesson ကမ်းတာပါကိုယ့်ဘာသာစကားကိုမိမသွားချင်ပါဘူ
း Malay own language
စိန်ပေါ်အခြေခံပညာကျောင်းတွေမှာဆိုရင်ဘာသာစကားတရာစင်ကျော်သင်ယူနိုင်ပါတယ
်။ So we have 13 total.
ဒီကျောင်းတွေမှာဆိုရင်တခြားဘာသာစကား73မျိုးလောက်သင်ကြားနိုင်ပါတယ်။အခုနောက်ဆုံးထပ်တိုးလိုက်တာကအတော်များများကတောင်းဆိုကြတဲ့ကရင်နဲ့ဆိုမာလီပါ။ Spain, ပြင်သစ်, Germany, Mong, Latin, Mandarin နဲ့ထာနေလူမျိုးစု Dakota နဲ့ Ojibwe ဘာသာစကားတွေလည်းသင်ကြားနိုင်ပါတယ်
။စတဒန်ကျောင်းသားတဦးဖြစ်တဲ့ Charlie McGee က
I just like the idea.
ဘာသာစကားသင်ကြားရတာကိုချိန်ပါတယ်။ Spanish ကိုတော့မချိန်ပါဘူး။ဒါကြောင့်ကရင်ဘာသာစကားကိုရွေးခဲ့တာပါလို့ပြောသွားတာပါ။ဆရာဆရာမတွေရောကျောင်းသူကျောင်းသားအတော်များများဟာဒုက္ခသည်စကားမှမွေးဖွားခဲ့သူတွေပါ။မိဘတွေလည်းမြမပြည်စစ်ဘေးတံကြောင်းနေရာမျိုးစုံရွှေ့ပြောင်းခဲ့ဘူးသူတွေပါ။
My name is Esther.
ကျွန်မက Esther ပါ။အသက်18နှစ်ပါ။ထိုင်းနိုင်ငံမှာမွေးပြီးအသက်9နှစ်အရွယ်2024ခုနှစ်မှာအမေရိကကိုလာခဲ့တာပါ။လူကြီးတွေကကိုယ့်ဘာသာစကားနဲ့လာပြောတဲ့အချိန်နားမလည်ရင်ရှက်စရာပါ။ကိုယ့်ဘာသာစကားတက်မြောက်ကိုအလွန်ကိုအရေးကြီးပါတယ်။အဲဒါမှအင်္ဂလိပ်စကားမတတ်တဲ့သူတွေကိုလည်းကူညီလို့ရပါတယ်။မြန်မာနိုင်ငံကစစ်ပွဲတွေကြောင့်တရားမျိုးစုံထွက်ပြေးခဲ့ရပြီးနောက်ဆုံးမှအမေရိကကိုရောက်လာတာပါ။
လေရန်ရဲ့အထက်တန်းစစ်မှာတင်ကြားပေးသူလဲဒုက္ခသည်အဖြစ်အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းခြေချလာတာပ
ါ Yes so my name is Pokusa
ကိုမူเจ้าမှာဘာသာစကားသင်ပေးလာတာနှစ်နှစ်ရှိပါပြီကျွန်မကိုကရင်ပြည်နယ်ကဒုက္ခသည်စခန်းမှာမွေးခဲ့တာပါမွေးပြီးတစ်လလောက်ကြာတော့တနေရာပြီးတနေရာရွှေ့ရပါတယ်အမေရိကကိုမလာခင်မယ်လူဦးဒုက္ခသည်စခန်းမှာ10နှစ်လောက်နေခဲ့ရပါတယ်2000ခုနှစ်အမေရိကကိုရောက်တော့ကျွန်မအသက်73နှစ်ပါ
ဆရာမအလုပ်ကိုဘာကြောင့်ရွေးချယ်လဲဆိုတာကိုအခုလိုပြပြပါရယ
် I have always wanted to become a teacher
အဖေကကျောင်းဆရာဆိုတော့ကျမလည်းကျောင်းဆရာဖြစ်ချင်ခဲ့ပါတယ်အဖေကလည်းကျမကိုဆရာမဖြစ်စေချင်တာပါဒါပေမဲ့အမေရိကန်မှာကရင်ဘာသာစကားသင်ပေးသူဖြစ်လာမယ်လို့တော့စဉ်းစားမစဉ်းစားမိပါဘူးအခုဘာသာစကားသင်ကြားတဲ့အစီအစဉ်ကိုတိခဲ့ဘူးတဲ့ဆရာမတယောက်စီကကြားတော့အလုပ်လျှောက်ပြီးဒီလုပ်ကိုစလုပ်ဖြစ်တာပါတ
ော်တော်ချင်းနဲ့ working နေကမ်းတာလေ
မာတာမ
ာတာမာခီထီတီနေစတူဒန့်ချင်းနေကဲ့မလား
ဂျိုဖို
အတန်းတွေအဆင့်လိုက်ခွဲထားတာနဲ့ပတ်သက်ပြီးတော့လဲအခုလို့ရှင်းပြပါရစေ
So last year we have the current heritage speaker one
နိုဝင်ဘာလကတော့ကရင်ရင်ကျေးမှုအဆင့်1နဲ့ဘာသာစကားအဆင့်1သင်ခဲ့ပါတယ်စကားပြောတတ်တဲ့သူတွေကိုကြာအရေးအဖက်သင်ပေးပါတယ်ဘီတရသုံးနည်းတွေကိုလည်းသမိုင်းကြောင်းနောက်ခံပုံမြင်တွေနဲ့ဆက်ဆက်ပြီးတော့သင်ပေးပါတယ
်အခုလိုဘာသာစကားသင်ကြားပေးနေတာကနေဘလို့သက်ရောက်မှုတွေရှိလာမလဲဆိုတာကိုလည်းအခုလိုပြောပြပါရစေ
I would like to see that the student who are taking the
ကျောင်းသူကျောင်းသားတွေကရင်ဘာသာစကားသင်ကြားစေချင်ပါတယ်ဘာသာစကားတက်တယ်ဆိုရင်ဘယ်နေရာမှာပဲဖြစ်ဖြစ်အသုံးချလို့ရပါတယ
်
ကရင်တိုင်းဝိုင်းခြားမှာပဲဖြစ်ဖြစ်ကရင်လူမျိုးအကြောင်းမသိတဲ့တွေကိုလည်းကိုယ့်လူမျိုးတွေအကြောင်းပြောပြလို့ရပါတယ်အခုဒုတိယနှစ်မှာကရင်ဘာသာစကားသင်ကြားသူတွေလည်းပိုပြီးများလာပါတယ်ကရင်တွေသာမဟုတ်ပဲတခြားလူမျိုးတွေလည်းကရင်ဘာသာစကားအတန်းလာတတ်ကြတာကိုတွေ့တော့ဝမ်းသာချင်ရပါတယ
်ကရင်ဘာသာစကားကိုတခြားဒုတိယဘာသာစကားများနည်းတူလေ့လာသင်ကြားပြီးတော့အတန်းအတွက်အမှတ်ရယူနိုင်တာကြောင့်သင်ကြားလိုသူအများအပြားလည်းရှိလာနေပါတယ်ကုလဘာသာစကားကနေတဆင့်မတူကွဲပြားတာတွေကိုပေါင်းဆက်ပြီးတော့အမေရိကန်လူမှုတိုင်းဝိုင်းအတွက်အကျိုးပြုနိုင်ဖို့လည်းအားလုံးကစိတ်အားထက်သန်နေကြပါတယ်ခင်ဗျာ
အမေရိကန်ပြည်နယ်မင်နီဆိုတာပြည်နယ်ကအခြေခံပညာကျောင်းတွေမှာကရင်ဘာသာစကားကိုပါသင်ယူနိုင်ပြီဆိုတဲ့အကြောင်းကိုကိုအောင်ပြောပြသွားတာကိုကြားခဲ့ကြရတာပါ VOA အမေရိကန်အတန်းအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်တော်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကနေတဆင့်လည်းဆက်သွယ် အကြောင်းကြားနိုင်ပါတယ်ရှင်အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုအလှည့်ပေးကြပါတယ်ကမ္ဘာစားနပ်ရိက္ခာပြဿနာအတွက်အပူအအေးထိန်းချုပ်တဲ့ယုံကြည်တွေနဲ့စိုက်ပျိုးမှုတွင်ကျယ်လာတဲ့အခါမှာဝင့်မုံကူးမဲ့ပြားတွေဗရုံးတွေမဝင်နိုင်မဲ့ဖြစ်လာတဲ့အတွက်ပြားလိုဝင့်မုံကူးပေးနိုင်မဲ့ပိုးကောင်ဆက်ယုံမျိုးတီထွင်နေတယ်လို့ MIT သုတေသနပညာရှင်က Writers သတင်းဌာနကိုပြောပါတယ်ဒီလိုပိုးကောင်ဆက်ယုံတီထွင်တာအခုဆိုရင်ဘလို့အခြေအနေရောက်နေပါပြီလဲဒေါခင်မြတ်သက်ကပြောပြပေးပါမယ်ရှင်
ဒီတစ်ပတ်တော့ Massachusetts ဆက်မှုတက္ကသိုလ် MIT ကတီထွင်လိုက်တဲ့ဆက်ရုပ်ပိုးကောင်လေးအကြောင်းတင်ပြပေးပါမယ်။ဒီဆက်မှုတက္ကသိုလ်ကသိပ္ပံပညာရှင်တွေဟာစိုက်ပျိုးရေးကဏ္ဍကိုပြောင်းလဲသွားစေနိုင်တဲ့အဆင့်မြင့်ဆက်ရုပ်ပိုးကောင်လေးကိုတီထွင်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်ကပန်းပွင့်တဲ့အပင်အားလုံးရဲ့80ရာခိုင်နှုန်းနဲ့လူသားတွေစားသုံးတဲ့အစားအစာအားလုံးရဲ့သုံးပုံတစ်ပုံအတွက်ပြားတွေကဝတ်မုံကူးပေးပါတယ်။ဇီဝမျိုးငွေထိန်းသိမ်းရေးဗဟိုဌာနCBD ကတော့မြောက်အမေရိကတက်ရဲ့ဌာနေပြားမျိုးစိတ်ပေါင်း 4,000 ရဲ့ထက်ဝက်လောက်ဟာရှင်သန်မှုကြာဆင်းလာနေပြီး၄ပုံတစ်ပုံလောက်ကတော့မျိုးတုံးပြောက်ွယ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ပြားနဲ့တခြားဝတ်မုံကူးတဲ့အကောင်သရဝါလေးတွေမျိုးတုံးပြောက်ွယ်မသွားအောင်ထိန်းသိမ်းကြဖို့အတွက်ကြိုးစားနေကြချိန်မှာပဲဒီပိုးကောင်ဆက်ရုပ်ကလေးကိုစိုက်ပျိုးရေးမှာထောက်ကူပေးနိုင်မဲ့ဝတ်မုံကူးရမှာသုံးဖို့အတွက်တီထွင်တာဖြစ်ပါတယ်။ဒီပိုးကောင်ဆက်ရုပ်ကိုထူးသဖြင့်အဆင့်မြင့်စိုက်ပျိုးရေးမှာ Vertical Farms လို့ခေါ်တဲ့ downline တန်းပြီးစိုက်ပျိုးတဲ့စိုက်ပျိုးရေးဌာနတွေအတွက်အတော်အသုံးဝင်တာတွေ့ရတယ်လို့ Massachusetts ဆက်မှုတက္ကသိုလ်လျှက်စင် engineer နဲ့ computer ဌာနဆက်ရုပ်ပိုးကောင်သုတေသနဦးဆောင်သူစုဟန်းကင်ကပြောပါတယ
် These type of robot will open up a very new types of use case. For instance, we can think of artificial pollination.
အခုဒီထွင်ခဲ့တဲ့ဆက်ယုံမျိုးကနေအသုံးပြုနိုင်မဲ့ပုံစံသစ်တွေအများကြီးပေါ်လာနိုင်ပါတယ်။ဥပမာဆက်ယုံနဲ့ဝတ်မုံကူးခိုင်းတာလိုမျိုးပေါ့။ကျွန်တော်ရဲ့ဆက်ယုံကဘိုးကောင်နဲ့အတူတူလို့တင်းနေပြီးတော့ပော့ပါပါတယ်။တကယ်လို့ဒီဆက်ယုံကိုအတိအကျသာထိန်းချုပ်နိုင်မယ်ဆိုရင်ထိခိုက်သင့်မခံတဲ့နူးညံ့တဲ့ပန်းပွင့်လေးတွေဒါမှမဟုတ်သစ်ရွက်လေးတွေပေါ်မှာကူးခိုင်းကျင်တာခိုင်းနိုင်မှာပါ
။သူတို့ဆက်ယုံဟာနောက်မှဓာတ်ခွဲဆန်းသက်ခံအပြင်မှာပါအလိုလျောက်ပြန်တန်းမောင်းနှင်ဖို့လှုပ်လာနိုင်မယ်လို့သူတေသနာအဖွဲ့ကမျှော်လင့်နေပါတယ်။ဆက်ယုံနဲ့ဝတ်မုံကူးဖို့ပိုးပြီးထိရောက်တဲ့ဤကိုတီထွင်ပေးတာဟာဒီဤပညာအကူအညီနဲ့ဆင်းရဲထက်တွေအများကြီးရှိတဲ့ Vertical Farms စိုက်ပျိုးရေးယုံတွေမှာဟင်းဒီဟင်းရွက်နဲ့ကောက်ပဲတီးနှံတိတိတသာအထက်တိုးစေဖို့အထောက်အကူဖြစ်လာနိုင်မှာပါဒါပေမဲ့ပြားကောင်လိုဝတ်မုံကူးနိုင်တဲ့ဆက်ယုံဟာတဘောဝပြားကိုအစားထိုးဖို့တော့မဟုတ်ဘူးလို့ပြောပါတယ
် I mean this doesn't really mean that we want to entirely replace honeybees in nature butWhat we sometimes hear from the
ပြားဆက်ရုပ်လိုပြောပြမယ်တဘာဝမှာရှိတဲ့ပြားတွေနေရာမှာလုံးဝအစားထိုးဖို့လုပ်မယ်လို့ပြောတာမဟုတ်ပါဘူး။ဒါပေမဲ့တခါတလေဒီလုပ်ငန်းကလူတွေပြောကြတာကပြားတွေပေါ်မှာကြီးပဲအားကိုးနေလို့မရတဲ့အဖြစ်မျိုးတွေများကြီးရှိပါတယ်တဲ့။ဥပမာယုံကြည်တွေစောက်ပြီးတော့စီးပွားရေးလုပ်တဲ့အခါမျိုးပေါ့။အဲ့ဒီမှာဆိုအန္တရာယ်ကင်းရှင်းရေးဆိုင်ရာပြဿနာတွေဖြစ်ဖြစ်တဘာဝပတ်ဝန်းကျင်ပြဿနာကြောင့်ပဲဖြစ်ဖြစ်အပြင်ကဝင်လို့မရအောင်ယုံတွေကိုအပိတ်ဆောက်ထားတော့ပြားတွေလာလို့မရဘူးလေ။ဒါကြောင့်ကျွန်တော်တို့ကဆက်ရုပ်တွေထွင်ဖို့စစမ်းစားရတာပါတကယ်လို့ထွင်လို့ရပြီဆိုရင်ယုံတွင်းစိုက်ပျိုးရေးအတွက်သုံးဖို့ပ
ါအများအပြားထိန်းချုပ်ထားတဲ့တဘာဝဝန်းကျင်ဖန်တီးထားတဲ့အဆောက်အဦတွေယုံကြည်တွေထဲမှာအတန်းလိုက်အဆင့်လိုက်အထက်ထက်နဲ့ downline စိုက်ပျိုးတဲ့ပုံစံစိုက်ပျိုးပါတယ်အခုသူတို့သူတေသနာလို့တီထွင်နေတဲ့ပိုးကောင်ဆက်ရုပ်တယုတ်ဟာစာရွက်ညက်တဲ့ clip တစ်ခုလောက်တောင်မလေးပါဘူးအခုနောက်ဆုံး model မှာဆိုအရင်ဆက်ရုပ်တွေထက်အစတရာပိုးပြီးစက္ကန့်ပေါင်း1000နောက်ထိလေးထဲမှာဝေးပြန်နေနိုင်စွမ်းရှိလာပါပြီ
So our approach is that we really start from building 0.1 gram very lightweight artificial muscles that can be
ဒါကြောင့်ကျွန်တော်တို့လုပ်တဲ့နီးကဒသမ 1 gram လောက်ပဲရှိတဲ့တိတ်ပေါ့ပါပြီးတော့စွမ်းအားကြီးမားတဲ့ကြွက်သားတွေကိုစပြီးတော့လျှောက်ပါလေဒါမှဆေးရုပ်ရဲ့အတောင်ပံခတ်ရမယ်ကြွက်သားကကြီးကြီးလေးလေးပေါ့ပေါ့ပါပါနဲ့ပြန်တန်းနိုင်မှာဖြစ်ပါတယ်အခုကျွန်တော်တို့ထွင်နိုင်တဲ့ဆေးရုပ်ဟာ 0.1 gram လောက်ပဲလေးပါလေရွယ်စားကလည်း 4 cm ပတ်လည်လောက်ရှိပါလေ
အခုလိုပေါ်ပါသိနေတဲ့ဆက်ရုပ်ကလေးတွေဟာလေထဲမှာ16မိနစ်လောက်ပြန်တန်းနိုင်ပါတယ်ဒါတွေမကားသေးပါဘူးသူတို့ဟာလေထဲမှာဂျွန်းထိုးတာအပါအဝင်အမြန်နှုံးနဲ့ကွစ်ပတ်နိုင်အလှည့်အပြောင်းလုပ်နိုင်စွမ်းရှိပါတယ်အခုပုံစံသစ်ဟာသူတို့တီထွင်ထားတဲ့အရင် model ပုံစံနဲ့ရှင်းရင်အရွယ်ကထက်ဝက်လောက်ပုံငယ်ပြီးပိုတင်းငိမ့်လာတာပါ electronic ပစ္စည်းထည့်ရမယ့်နေရာပိုးပြီးကျေလာအောင်လုပ်နေတယ်လို့လဲ
Kim ga pyo ba de.
From the robot hardware perspective, we want the robot to be able to have like board, battery and the sensors on board.
ဒီဆိုင်အောင်မှာစကစ်ပြားတစ်ခုနဲ့ဘက်ထရီအပြင်အာယုံခံစက်တွေကိုပါပုတ်ပြားပေါ်မှာထားဖို့လုပ်ချင်ပါတယ်။ဒီလိုထားနိုင်ဖို့ဆိုရင်အခုထပ်ပစ္စည်းတွေပိုနေရဆန့်လာအောင်လုပ်ဖို့လိုပါတယ်။ဒါကြောင့်ဒီလိုဆက်ပစ္စည်းတွေအများကြီးထည့်နိုင်မဲ့အဆင့်ပိုမြင့်တဲ့စက်ရုပ်ဒီဇိုင်းမျိုးရအောင်အတင်းတွန်းပြီးတော့လုပ်နေတာပါ
။ဒေါင်းလိုက်ဆိုင်ပြိုးတဲ့ဆိုင်ပြိုးရေးမှာအတန်းလိုက်အဆင့်အထက်ထက်နဲ့ဆိုင်ပြိုးကြတာဖြစ်ပြီးဒါဟာကမ္ဘာတစ်လောအလှည့်မြန်တွင်ကျယ်လာနေတဲ့ဆိုင်ပြိုးနည်းစနစ်ဖြစ်ပါတယ်။ဒေါ်လာဘီလီယံချီရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေချပြီးစိုက်ပျိုးနေတာပါ။ကမ္ဘာတလွှားရှားနယ်ရိတ်ကမလုံလောက်မှုကိုဖြေရှင်းဖို့အတွက်စ조사မှုတစ်ခုလည်းဖြစ်ပါတယ်။ကမ္ဘာကြီးပူနွေးလာမှုကလည်းပထဝီနေထားရာစားတောက်ကုန်တင်ပို့မှုမှာချိန်ချောက်မှုတွေအပြင်ကမ္ဘာလူဦးရေပိုးပြီးတိုးလာတာတွေကကမ္ဘာရှားနယ်ရိတ်ကမလုံလောက်ဖြစ်စေတဲ့အကြောင်းရင်းတွေဖြစ်ပါတယ်။ရှားနယ်ရိတ်ကလိုအပ်ချက်ဖြည့်ဆည်းနိုင်အောင်အကူအညီပေးနေတဲ့ဒီပိုးကောင်စစ်ရုပ်တီထွင်မှုဟာအခုတိုးတက်လာနေပြီလို့လည်းကင်ကပြောပါတယ
် Through the project we were able to achieve around like 100 times longer flight time
ဒီစီမံကိန်းမှာကျွန်တော်တို့တိုးတက်လာတာကအရင်ကထက်အဆ100လောက်ပိုပြီးတော့ကြာကြာပြန်တန်းဖို့လုပ်လာနိုင်တာပေါ့ဒီလိုလုပ်လာနိုင်တဲ့အတွက်အဆန်းလေးကျင့်ပြန်တန်းမှုတွေလည်းအကျိအများကြီးလုပ်လာနိုင်ပါတယ်ဒါကြောင့်ပိုတိကျတဲ့ပြန်တန်းမှုလမ်းကြောင်းတွေကွစ်ပတ်ခိုင်းတာတွေဂျွန်းထိုးပြန်တန်းခိုင်းတာတွေလုပ်လာနိုင်တာပေါ့
အခုလုံဝတ်မှုကူးပေးနိုင်တဲ့ဆက်ရုပ်တွေတီထွင်လာနိုင်ပြီဖြစ်ပေမဲ့ပြားပရုံးကောင်တွေကလည်းတဘာဝအလျောက်ဝတ်မုံကူးတဲ့စွမ်းရည်ကိုတော့မရှင်နိုင်သေးပါဘူး။ဒါပေမဲ့လည်းသူတေသနာပညာရှင်တွေဟာသူတို့ရဲ့ဝတ်မုံကူးဆက်ရုပ်တွေလေထဲမှာအချိန်များများပိုးပြီးပြန်တန်းလာနိုင်အောင်ကြိုးစားနေတဲ့အပြင်ပန်းပွင့်တွေရှိရာကိုပြန်တန်းဖို့ပန်းပွင့်ပေါ်မှာနားဖို့ပန်းပွင့်ကိုမထိခိုက်စေဘဲထပြီးပြန်နိုင်အောင်တိတိကျကျခိုင်းနိုင်မယ်ဆက်ရုပ်တွေကိုဆက်ပြီးတီထွင်နေစေပဲလို့ဆက်ရုပ်သိပ္ပံဂျာနယ်မှာဖော်ပြထားတာကိုတင်ပြရင်ဒီတရင်ပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်ခင်မြတ်သက်ပြောပြတဲ့ပိုးကောင်ဆက်ရုပ်အကြောင်းကြားခဲ့ကြရတာပါ။အခုကျန်ရှိနေသေးတဲ့အချိန်မှာတော့ဒီနေ့အတွက်တရင်အချင်းချုပ်ကိုကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်။
ရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးနဲ့ပတ်သက်ပြီးဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်လာတဲ့အမေရိကန်ဒုတိယသမ္မတဂျေဒီဗင်းစ်နဲ့ယူကရိန်းသမ္မတဇာလင်စကီတို့ဒီနေ့တောက်ကြနေမှာတီးကြတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ကတော့အမေရိကန်သမ္မတဒိုနယ်ထရန့်ကရုရှားသမ္မတဗလာဒီမာပူတင်နဲ့ရောယူကရိန်းသမ္မတဇာလင်စကီနဲ့ပါဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနှစ်ဖက်စလုံးကငြိမ်းချမ်းရေးအတွက်ဆွေးနွေးညှိနှိုင်းဖို့ဆန္ဒရှိတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ထောင်စုအစိုးရဝန်တန်းအရေးအတွက်ရှော့ချရေးအစီအစဉ်အရအသင်းငှားရမ်းထားတဲ့ဝန်တန်းအလုံးနီးပါးကိုအလောက်ကနေရပ်ဆိုင်းမှုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။အစိုးရဝန်တန်းအပြည့်အဝမဖြစ်သေးဘဲလုံသက်တစ်နှစ်အောက်အစမ်းကန်ဝန်တန်းအလုံးကိုအလောက်ကနေရပ်ဆိုင်းဖို့ဝန်တန်းစီမံခန့်ခွဲရုံး OPM ကနေအစိုးရဌာနအသီးသီးကိုမနေ့တုန်းကညွှန်ကြားခဲ့ပါတယ်။အစိုးရဌာနအသီးသီးမှာနောက်ထပ်ဝန်တန်းအင်အားအများကြီးရှော့ချမှုတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်ကရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအရစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိတ်တန်းစစ်ဘက်အရာရှိတချို့ကိုအာဂျင်တီးနားတရားရုံးကဖမ်းဝရိုင်းထုတ်လိုက်ကြောင်း UK အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ဖြစ်တဲ့ BRO UK ကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရိုဟင်ဂျာလူတွေကိုလူမျိုးတုံးတပ်ဖြတ်မှုအပေါ်အဝင်အာဂျင်တီးနားနိုင်ငံအတွဲရာဇဝင်အာဂျင်တီးနားနိုင်ငံရာဇသက်ကြီးဥပဒေအရကျူးလွန်ခဲ့တဲ့ပြစ်မှုနဲ့စစ်ကောင်းဆောင်22ယောက်အပြင်2019ခုနှစ်ကသမ္မတတာဝန်ယူခဲ့တဲ့ဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တို့ကိုလည်းအာဂျင်တီးနားတရားရုံးက February 13ရက်နေ့မှာဖမ်းဝရမ်းထုတ်ခဲ့တယ်လို့ BRO UK ကထုတ်ပြန်ပြောဆိုထားပါတယ်မြန်မာအမျိုးသမီးလက်ဝဲကျော်၊ကယန်အမျိုးသမီးဖရိုနီကာနဲ့ချီလီနိုင်ငံသူလက်ဝဲမဲဖရန်စစ်ကာဗီယာတို့ဒီကနေ့တောက်ကြနေထိုင်းနိုင်ငံဘန်ကောက်မြို့တော်လုံပနီအားကစားပြိုင်ပွဲမှာပြုလုပ်တဲ့ One Championship လက်ဝဲအားကစားပြိုင်ပွဲမှာရှင်ပြိုင်ထိုးတက်ရမှာမြန်မာလက်ဝဲမဲဖရိုနီကာကအမှတ်နဲ့ရှုံးနိမ့်သွားပါတယ်။3မိနစ်3ကြိမ်ကစားတဲ့ပွဲမှာပြင်းထန်တဲ့လက်သီးချက်တွေတောင်ရိုက်ချက်တွေနဲ့ပွဲကောင်းတစ်ခုဖြစ်ခဲ့ပါတယ်။တစ်ဖက်ကစားသမားဖြစ်တဲ့ဖရန်စစ်ကာဗီယာကအတင်းလိုက်ပြီးဖိထိုးခဲ့ပါတယ်ဗရိုနီကာကလည်းပြန်လဲခုခံရင်တံပြန်ထိုးနဲ့နိုင်ခဲ့ပါတယ်ပွဲကောင်းတစ်ခုဖြစ်ခဲ့ပေမဲ့ဗရိုနီကာဟာအမှတ်နဲ့ရှုံးနေပါတယ်ဒိုင်သူကြီး3ဦးရှိတဲ့အထက်က2ဦးကဖရန်စစ်ကာဗီယာကိုမဲ ထောက်ခံခဲ့ပြီးအနိုင်ပေးခဲ့ပြီးတဦးကတော့ဗရိုနီကာကိုပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောက်ကြညာရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စစ်ထရီဖရန်ကလင်းနဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေနဲ့မြန်မာပြည်သူပြည်သားများအားလုံးစိတ်ရောကိုယ်စားအေးချမ်းစွာနဲ့အနားယူအိပ်စက်နိုင်ကြပါစေရှင်။ကျမခင်လေးပါ။
This program has